ဒီနေ့မေလ၈ရက်နေ့နှစ်ပတ်လောက်လာပြက်သွားနော်နှစ်ပတ်လားသုံးပတ်လားမသိဘူး Massachusetts ကနေအဲ့တော့ဒီနေ့ဘာပြန်ပြီးတော့ဆက်ချင်တယ်လဲဆိုရင်အဲ့ဒီနောက်ဆုံးအပတ်တုန်းကပြောခဲ့တဲ့အထက်မှာအန္တရာယ်၅ပါးအကြောင်းကိုအကျဉ်းလေးတော့ပြောခဲ့တယ်ဒီပုဂ္ဂိုလ်စိတ်ရနဲ့ပတ်သက်ပြီးတော့အဲ့ဒီမှာအကျယ်လေးနည်းနည်းပြောချင်တယ်ဒီအန္တရာယ်၅ပါးကိုဘာလို့လဲဆိုတော့ဒီအန္တရာယ်၅ပါးကဟိုသိထားဖို့ကောင်းတယ်ဟိုလက်တွေ့ကိုကျင့်သုံးရမှာလည်းပဲဒီအန္တရာယ်၅ပါးကိုသိထားရင်ရှောင်လို့ရှောင်နိုင်တာတွေရှိတယ်ပေါ့လေအဲ့တော့အရေးလေးကြီးတယ်အဲဒါကြောင့်အဲ့ဒီအန္တရာယ်၅ပါးကိုထပ်ပြောမယ်နော်ဒီနေ့စာပြီးတဲ့စာရွက်အောက်ခြေမှာအန္တရာယ်၅ပါးဆိုတာရှိတယ်အဲ့ဒီဟာကိုကြည့်တာအန္တရာယ်ဒီမှာအန္တရာယ်၅ပါးဆိုတာဘာလဲဆိုတော့ကိုနတ်ပြည်ကိုမရောက်နိုင်အောင်တမ်းမြစ်တတ်တဲ့အန္တရာယ်မျိုးဆံမရအောင်မက်မရအောင်ဖူမရအောင်တမ်းမြစ်တတ်တဲ့အန္တရာယ်မျိုးကိုဒီမှာအန္တရာယ်လို့ခေါ်တာနော်အဲ့ဒီအန္တရာယ်ပြုနိုင်တဲ့တရားတွေအန္တရာယ်ပြုနိုင်တဲ့ဒီကံတွေရှိတယ်အဲ့ဒီအန္တရာယ်ဒီတမ်းမြစ်ရင်တမ်းအဲ့ဒီကံအလိုက်ပဲနော်နောက်ဘုရားဘယ်လိုနည်းနဲ့မှကောင်းတဲ့ဘုံကိုမရောက်နိုင်တဲ့ကံမျိုးရှိတယ်နော်ဒီဘွားမှာကိုပဲမက်ဖို့လည်းမရဘူးနောက်ဘွားလည်းပဲကောင်းရမရောက်တော့ဘူးဟုတ်လားဒီလိုကံမျိုးတွေလည်းရှိတယ်အဲဒီကံတွေကအဲဒီအန္တရာယ်တွေကဘာတွေလဲဆိုတာကိုပြုပြကိုရှောင်လို့ရတာရှိတယ်မရတာရှိတယ်ပေါ့လေနော်အဲ့တော့အဲ့ဒီမှာပထမဆုံးကဘာလဲတော့ကမ္မန္တရေတဲ့နော်ကမ္မန္တရေဆိုတာဘာကိုခေါ်တာလဲဆိုရင်တဲ့ပင်စာနန္တရိယကံ၅ပါးနဲ့ဘိက္ခုနီမ၌ကျူးလွန်မှုတဲ့နော်ဒီဟာကိုကမ္မန္တရေလို့ခေါ်တယ်ဟိုအကုသိုလ်ကံတိဟူသောအန္တရေပေါ့နော်ဒီကံတွေကိုကျุလွန်မိထားရင်ဘာဖြစ်မလဲကြည့်အောင်နော်အဲ့တော့ပထမပါတော့ပင်စာနန္တရိယကံပင်စာနန္တရိယကံဆိုတာကြားဘူးလားပင်စာနန္တရိယကံဆိုတာကြားဘူးမှာပဲနော်ကံကြီးလို့လည်းခေါ်တာပေါ့လေနော်ပင်စံန္တရိယကိုကံပင်စံန္တရိယကံတဘာဘထိုက်ရင်ကံကြီးထိုက်တယ်လို့ဒီလိုလဲဆိုလဲအဲ့ဒီပင်စံန္တရိယကံဆိုတော့ကဘာလဲအမေကိုတတ်တာနော်အဖေကိုတတ်တာပြီးတော့ယဟန္တာကိုတတ်တာနောက်တစ်ခုကမြတ်စွာဘုရားကိုသွေးစင်းတီအောင်ပြုတာနော်နံပါတ်5ကဘာတော့တန်ခါသင်ခွဲတာဟုတ်လားကံ5ပါးရှိတယ်ဒီ5ပါးအဲ့ဒါအရေးကြီးတယ်အဲ့တော့အမေကိုတတ်တယ်တဲ့နော်အဖေကိုတတ်တယ်အဲ့ဒါအမေမန်းတိတိမတိတိတတ်မိလို့သေရင်ဒီကံထိုက်တော့တာနော်သိကြစားကောင်းအဲ့တော့တခြားလူမလို့ကိုယ်တိုက်တယ်အမေဖြစ်နေတယ်သဘောရမယ်ဒါလည်းဒီကံထိုက်တာပဲသိကြစားကောင်းတယ်အဲအမိတတ်တဲ့ကံအဖတ်တတ်တဲ့ကံယဟန္တာတတ်တဲ့ကံနော်နောက်တစ်ခုကပါတော့မြတ်စွာဘုရားကိုသွေးစင်းတီအောင်ပြုတယ်ဆိုတော့သွေးစင်းတီတယ်ဆိုတော့သွေးကြည်ဥသွားတာကိုဆိုလိုတယ်အရှင်းရှင်းကတော့မြတ်စွာဘုရားကိုဒဏ်ရာရအောင်လုပ်တာပဲခုတ်လိုက်ချစ်လိုက်နော်လုတ်ချင်တာပဲဆိုတော့တတ်ချင်တာပဲဒါမှမဟုတ်မြတ်စွာဘုရားကသူမြတ်တတ်လို့မသိနိုင်ဘူးအဲ့ဒီဘဝမှာနော်ပြီးတော့မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကို꿰အောင်ပြဲအောင်လုပ်လို့မရဘူးလေမ꿰မပြဲနိုင်ဒါကြောင့်မို့ဓာတ်နဲ့ခုတ်လည်းပဲကွဲမှာမဟုတ်ဘူး။လှန်လည်းထိုးလည်းပဲစူးမှာမဟုတ်ဘူး။တိုးတော့ဘာတော့ဖြစ်နေနော်။ဟိုသွေးကြည်ဥသွားတဲ့အနေတော့ဖြစ်နေ။နော်။ဒါကြောင့်မို့အဲ့ဒီသွေးကြည်ဥတာကိုပဲဒါဆိုလို့လည်းဒီနေရာမှာ။အင်္ဂလိပ်လိုဘာသာပြန်တဲ့ခေတ်နေခါကြရင်တော့ wound လုတ်တယ်လို့ဘာလို့ဒီလိုပြန်လဲ။နော်။ဒါမှမဟုတ် wound လုတ်တာလို့ဆိုပေမဲ့လို့အခုလိုသွေးကြည်ဥတာကိုဒါဆိုလို့လည်း။ဒါညာနာတရားရတော့လို့ပေါက်ကွဲသွားတာ၊ရှသွားတာမျိုးကိုမဆိုလို့ဘူး။အဲ့တော့ဟိုဒီဝဒကမြတ်စွာဘုရားကိုတတ်ဖို့ရန်ဟိုခိစကုတောင်ကနေပြီးတော့ကြောက်တုံးကြီးလှိမ့်ချတယ်ဟုတ်လားကြောက်တုံးကြီးလှိမ့်ချတဲ့အခါကျတော့ကိုကြောက်ထွတ်နှစ်ခုကခံထားလိုက်တယ်နော်အဲ့လိုခံထားလိုက်တဲ့အကြောင်းမို့အဲ့ဒီကြောက်ချင်းတိုက်ပြီးတော့မှအဲ့ဒီကြောက်ကပဲ့တယ်ဟိုအပိုင်းဆိုင်လေးကမြတ်စွာဘုရားရဲ့ခြေမတော်ကိုသွားမှန်တယ်သွားမှန်တဲ့အခါကျတော့သွေးကြည်ဥသွားတာဟာရိုးရိုးပုဂ္ဂိုလ်ဆိုရင်တော့ဒါ ခြေထောက်တွေပါလေရှာကွဲသွားမှာပေါ့လေနောက်အဲ့ဒီသွေးခြေဥလာကိုမှဇီဝကကကုပရနော်အဲ့တော့သွေးခြေဥအောင်လုပ်လာနောက်ဆုံးတစ်ခုကပါနော်တန်ခါသင်းခွဲတာတန်ခါသင်းခွဲတယ်ဆိုတာကဒါနားလည်ထားဖို့ရည်ကြီးတယ်တန်ခါသင်းခွဲတာတန်ခါသင်းခွဲတယ်ဆိုတာဒီတိမ့်တသိမ့်တည်းမှာတပြန်ညက်သောခဏမှာနှစ်စုခွဲပြီးတော့ကံပြုတ်လောက်အောင်ကိုလှုပ်မှတန်ခါသင်းခွဲတဲ့ကံထိုက်တာနော်ဒီတိမ့်တသိမ့်တည်းမှာတန်ခါနှစ်စုကံမပြုတ်အောင်ဒီချိန်ထဲမှာဟုတ်လားတန်ခါတစုတည်းစုပြီးတော့ကံပြုတ်အောင်တန်ခါနှစ်စုခွဲပြီးတော့ကံပြုတ်ရင်အဲ့ဒါကျမှတန်ခါအသိန်းကွဲသွားအောင်လုပ်တယ်သင်းခွဲတယ်လို့ဆိုရတယ်ဒါကြောင့်မို့တန်ခါဗိဒကံဆိုတာအမှန်တမ်းပြောရင်ယဟန်မှာသာဖြစ်နေတယ်အဲလူတွေမလို့လူမှာဒီတန်ခါဗိဒကံမထိုင်နိုင်ဘူးတာမဏိမှာတန်ခါဗိဒကံမထိုင်နိုင်ယဟန်မှာသာတန်ခါဗိဒကံထိုင်နိုင်ဆိုတော့ယဟန်ကဟိုယဟန်ချင်းချင်းနေလိုက်ပြီးရှောက်ပြီးတော့ကွဲအောင်လုပ်ပြီးတော့ကောင်းပြီဟုတ်လားဒီတသိန်းထဲမှာပဲအပြိုင်ပဲဟုတ်လားသူတို့နဲ့သူတို့ကဟိုဘက်ကကံပြုတ်ငါတို့ကဒီနားကကံပြုတ်မယ်အဲ့ဒီလိုဒီပြိုင်နဲ့ပြုတ်တယ်အခါမှဒါတန်ခါဗိဒကံထိုင်တယ်ရှင်ဒီအရှင်ဒီဝတ္တတန်ခါဗိဒကံထိုက်တာအဲ့လိုမျိုးတန်မြညတန်ခါတွေကွဲသွားအောင်လုပ်ရုံနဲ့တန်ခါဗိဒကံမထိုက်သေးဘူးတန်ခါဗိဒကံအစ်ရအဲ့ဒီကိုကံခွဲပြုတ်အောင်လုပ်မှတန်ခါဗိဒကံထိုက်တယ်သို့တော့ဆိုတော့တန်ခါချင်းကွဲအောင်လုပ်ရင်လည်းပဲတန်ခါဗိဒကံလိုပဲကြီးလေးတဲ့အပြစ်တော်ဖြစ်တယ်ပေါ့အပြစ်တော်ကြီးတယ်သို့တော့တန်ခါဗိဒကံလောက်အပြစ်မကြီးဘူးတန်ခါဗိဒကံလိုလည်းပဲမဆိုးရဘူးနော်ဒါအဲ့ဒါလည်းမှတ်တာတန်ခါဗိဒကံလိုတော့အပြစ်ကြီးတယ်ပေါ့ဒါပေမဲ့လို့တန်ခါဗိဒကံအစ်စ်မဖြစ်ဘူးအစ်စ်မဖြစ်ရင်ဗာလဲဟိုနတ်ရွာနိဗ္ဗာန်ဇံမဲ့ဖို့အန္တရာယ်မဖြစ်ဘူးလို့ဆိုလို့ရဆိုလို့နော်အဲ့တော့ကိုအခုပင်စံနန္တရိယကံ၅ပါးကိုလွန်ကျူးမိရင်ဒီပုဂ္ဂိုလ်ဟာဒီဘဝမှာဇံလည်းမရနိုင်ဘူးမဲ့လည်းမရနိုင်ဘူးဖူလည်းမရနိုင်နော်ပြီးတော့နောက်ဘဝမှာလည်းပဲသူဂတိမရောက်နိုင်တော့ဘူးဧကံအပယ်လေးပါးလာရတော့မယ်ဧကံငရက်သွားရတော့ဒီအဇာတသဟာသူခမဲတော်ကိုပြန်တတ်တယ်နော်ပိတုဂါရကကံဆက်ကံထိုက်ထားတယ်အဲ့ဒီကံထိုက်ထားတဲ့အတွက်ကြောင့်မို့နောင်ခံမှာသူနောင်တရပြီးတော့မြတ်စွာဘုရားကိုးကွယ်တယ်စီကတ်တယ်အဲ့မြတ်စွာဘုရားကသူ့ကိုမြတ်စွာဘုရားရှိသွားပြီးတော့သူတခါမှတရားဟောဖို့တောင်းပန်လို့မြတ်စွာဘုရားကတာမင်ညဖလာတုတ်ကိုဟောတယ်အဲ့ဒီတာမင်ညဖလာတုတ်ဟောပြီးတဲ့အခါမှာသူလည်းမြတ်စွာဘုရားကိုဟောတကယ့်ကိုကြည်ညိုသွားတယ်เนาะအသက်စွန့်ပြီးတော့ကြည်ညိုနိုင်လောက်တဲ့ကြည်ညိုမှုမျိုးနဲ့ကြည်ညိုသွားတယ်ဒါပေမဲ့လို့သူ့မှာဒီအဖတ်တတ်ထားတဲ့ကံကရှိတော့တဲ့ကြောင့်မို့အဲ့ဒီတရားနာပြီးနောက်သူဘာမှတရားဓုတွေပါလေမရဘူးเนาะမြတ်စွာဘုရားကသူပြန်တော့ပြည့်တဲ့နောက်ကျပြောတယ်ဒီမင်းဟာအကယ်၍သာသူအဖေကိုမတက်ခဲ့ရင်အခုဒီတထိုင်ထဲမှာသူတရားဓုရသွားနိုင်တယ်အခုဒီလိုမဟုတ်ဘဲနဲ့အဖေကိုတတ်ထားတဲ့တဲ့ကြောင့်တရားဓုမရယုံနေမကဘူးငရဲကလည်းမလွတ်ဘူးဆိုပြီးတော့အဝီစီငရဲအစ်စ်တော့မဟုတ်ဘူးအဝီစီငရဲရဲ့အချမ်းအယံဖြစ်တဲ့ငရဲငယ်တစ်ခုမှဟုတ်လားသူဖြစ်ရသွားဖြစ်တယ်နော်အေးအဲ့ဒါကြောင့်မို့ဒီပင်စံနန္ဒရိယကံ၅ပါးတဲ့ကတဘာဘာကိုကျူးလွန်မိထားရင်ဒီဘဝမှာလည်းပဲဇံတို့မဲ့တို့ဖို့လို့မရဘူးနောက်ဘဝမှာလည်းပဲသူဂတိမရောက်နိုင်တော့ဘူးလူတောင်ပြန်မဖြစ်နိုင်တော့ဘူးเนาะကောင်းပြီဒိက္ခုနီမ၌ကျူးလွန်လာရှိသေးတယ်ဒါဒိက္ခုနီမကိုမဒိန်းကျင်တာပေါ့เนาะဟိုမြတ်စွာဘုရားလက်ထက်ကရှိခဲ့ပူတယ်နန္ဒဆိုတဲ့လူလင်တယောက်ကဥပလူမုံเนาะရှင်ဥပလူမုံဆိုတာတကူအရာမှာဣတိတရတဲ့ဒိက္ခုနီအဲ့ဒီတကူရမှာဣတိတရရနေတော့မှဒီလူကမေးသိမ်းကျင်တာကြတော့ခံလိုက်ရတာဒီအလင်းနဲ့နေပူတဲ့ကပြန်လာပြီးတော့အချောင်းလေးတဲ့ဝင်လိုက်တဲ့ခါမှာဟိုအလင်းနဲ့အဖောင်နဲ့အဲ့ဒီလူဖြစ်သွားမှာဟိုကောင်လည်းပဲသူ့ကိုကြိုက်နေတဲ့ကောင်ဆိုတော့အချောင်းလေးကနေချောင်းနေပြီးတော့အဲ့ဒီချိန်ခါမှာမသိမ်းကျင်တာအဲ့လိုကျင်တာမျိုးကိုဘိက္ခုနီမ၌ကျူးလွန်မှုလို့ခေါ်တယ်အဲ့ဒီအမှုကလည်းပဲအပြစ်ကြီးတာပဲပေါ့နော်ကမ္မန္တရယ်ပဲသို့တော့သူကြတော့ကိုဘာထူးခြားချက်ရှိလဲဒီဘုရားမှာဇံမဲ့ဖို့မရတာပဲဖြစ်ရှိနိုင်တယ်နော်အကယ်၍နောင်တတရားရပြီးတော့ကောင်းကောင်းမွန်မွန်နေထိုင်ကျင့်ကြံသွားမယ်ဆိုရင်သူကတိဘုရားတော့ရနိုင်သေးတယ်အဲသူကတိဘုရားကိုတော့သူကမတားမြစ်ဘူးပေါ့ဘိက္ခုနီမကိုကျူးလွန်တဲ့ကံကသို့တ Dodo, Dibua, Matikonga, Samapuro, Mayanendo. No? A Kona, Kona, Sin Obulungu, Julunegonga, Julumbi, Hola Yana Mola, the gay who I must rock. Julumbi, the Kami, Musharo, Parora. No? A Daga, Commander Lucora. Yame. Do busy Gabuda, Pim, ah, Mogu. Make for Yami. Yeah, the Hara Yanin.
Oh, too
young. The Anna, too young. Hold it. Good Lolo, they are on the Lodog, a year as well as being a duty of one. Tamil non Kaja do. Watch him. Yam. Hold it. Yeah, come be up. The Ara can't be the Naja do Tom Tom Lutu Volley. Be a bit jay. We did a jayo. Area Juma, eh? Lieutenant Hanover. ဒီဝဒလည်းပဲဝီဒီပဲကိုဟုတ်တော့မလားဒါမှမဟုတ်ဒီနေ့လည်းသူကပြန်လုပ်ပြီးတော့ပိစိကဘုရားပြမှာဟုတ်ဒီဝဒကတော့ဒီပိစံနန္ဒရိယကံနေနှစ်ခုသူကကျူးလွန်တာဖယားတတ်တယ်ဟိုလေသူစင်းတင်အောင်ပြုတဲ့ကံရယ်တင်းခွဲတဲ့ကံရယ်နှစ်ခုကျူးလွန်တာအဲ့တော့သူကဒါဘုပိစံနန္ဒရိယကံပဲတော့ကြောက်စရာကောင်းတယ်ဒါမှမဟုတ်သူလည်းပဲဒီနေ့တော့အကျွတ်တိအကျွတ်တိပြီးတော့ အထိတ်တရာဆိုတော့ပစ္စည်းကဘုရားဖြေအောင်မှာပဲတော့ဘာလို့ဆိုသူကလည်းဒီကဏီတော့ဖခင်တောင်းပန်သွားတယ်မဟုတ်လားနော်မြတ်စွာဘုရားကိုတောင်းပန်မလို့လာတာပြန်လာတော့သူနေမကောင်းဟိုသူ့နောက်ကတပည့်တွေကိုရှင်သာရိပုတ္တရာရှင်မောက္ကလံပြန်ခေါ်သွားတဲ့အခါမှာကောကလိကဆိုသူ့တူပဲကမင်းငါငကိုကမပြောလာပေါ့လေဒီသာရိပုတ္တရာမောက္ကလံတို့လူယုတ်မာတွေအဲ့တော့မင်းသတိထားလို့ငါပြောတာမင်းသတိမထားလို့ပေါ့လေဆိုပြီးတော့ကျွ ဲ့ဒီယောဂန်နဲ့သူဖြစ်ပြီးတော့နောက်တော့သူသူတိတ်မဲ့ဆိုသူသိတယ်ထမင်းငါနောက်တော့ဘုရားရှိပို့ရခွာပြောတာပြောတော့နောက်တော့ဟိုထမ်းထမ်းကျင်နဲ့ထမ်းပြီးတော့ခေါ်သွားတာခေါ်တော့လာနေတဲ့ခါကျတော့ယဟန်ကြီးကမျက်စောဘုရားရှောက်တယ်ဒီဝရမျက်စောဘုရားထံလာနေပြီခတော့မလို့ဆိုတော့မျက်စောဘုရားပြောတယ်သူငါရှိမရောက်ဘူးနော်ဒီငါ့ကိုဒီလိုပြစ်မှားပြီးတဲ့လူဟာငါငါ့ကိုငါရှိပြန်ပြီးတော့မရောက်နိုင်ဘူးမမှုဘူးလာနေပြီအခုပဲကျောင်းပွားရောက်နေပြီပေါ့ဟမ်ကျောင်းပွားရောက်လဲပဲငါ့ကိုသူမတွေ့နိုင်ဘူးပြောတာမြတ်စွာဘုရားအဲ့ဒါနဲ့ကျောင်းတော်တွေဝင်လဲတဲ့ခါကျတော့သူကရေခံမြင်တော့ရေချိုးကျင်တာအဲ့တော့ငါခဏကြာလန်းกว่าဘုရားရှိတော်မှာငါတမ်းလန်းရှင်းရှင်းရေချိုးကျင်တယ်ဆိုအဲ့ရေချိုးအဆင်းမှမြေမျိုးတော့တာအဲ့ဒီမြေအမျိုးမှသူကဘုရားကိုကြောက်တော့တာအဲ့လိုအသူကြောက်တဲ့ခါထားလေးကိုရှိတယ်မိလင်တဲ့ပညာမှာအဲ့ဒါကြောင့်မို့သူကတော့သူလည်းပဲပေါ့လေနောက်တစ်ချိန်ကျရင်ပစ္စေကဗုဒ္ဓဖြစ်မှာသို့တော့အခုတမလွန်ဘုရားကတော့အချမ်းမဲ့တမလွန်ဘုရားကတော့မရအောင်ငရဲပဲကြာအေးအဲ့ဒါကကမန္တရေတဲ့နော်နောက်တစ်ခုကပါတယ်နော်ကိလေသာတရေတဲ့ကိလေသာတရေဆိုတော့ကိလေသာလားလို့အောင်းမိရတယ်မဟုတ်နိယတမိစ္ဆာဒိဋ္ဌိကိုကိလေသာတရေလို့ခေါ်တယ်နော်နိယတမိစ္ဆာဒိဋ္ဌိဆိုတာဘာလဲဆိုတော့ကံမရှိဘူးကံရဲ့အကျိုးမရှိဘူးလို့ယူဆတာပါပဲရှင်းရှင်းရတော့မိစ္ဆာဒိဋ္ဌိ၃မျိုးရှိတယ်နော်နတ္ထိကဒိဋ္ဌိရဲ့အကရိယဒိဋ္ဌိရဲ့အဟိတုကဒိဋ္ဌိရဲ့လို့ဟိုခွဲလိုက်ရင်တော့၃မျိုးရှိတယ်အဲ့တော့ဗရဏံအဖြစ်တော့ကိုနတ္ထိကဒိဋ္ဌိဆိုတာကအကျိုးမရှိဘူးလို့ယူဆတာအကရိယဒိဋ္ဌိဆိုတာကအကျိုးမရှိဘူးလို့ယူတာကံမရှိဘူးလို့ယူဆတာအဟိတုကဒိဋ္ဌိဆိုတာကကံရောကံရဲ့အကျိုးရောမရှိဘူးလို့ယူဆတာဒါမှလို့အကျိုးမရှိဘူးလို့ယူဆရင်အကျိုးမရှိဘူးလို့ယူဆရရောက်တာပဲအကျိုးမရှိဘူးယူဆရင်လည်းပဲအကျိုးမရှိဘူးယူဆရရောက်တာပဲဆိုတော့သိမထူဘူးဒီသုံးခုအဲ့ဒီသုံးခုကိုဘာလို့ခေါ်လဲဆိုရင်နိယတမိစ္ဆာဒိဋ္ဌိနိယတဆိုတာမြဲတာနော်သိကိုခံခံမြဲမြဲဆွဲဆွဲမြဲမြဲကြီးယူသွားတာမျိုးကိုနိယတမိစ္ဆာဒိဋ္ဌိခေါ်တယ်တမိညာမိစ္ဆာဒိဋ္ဌိကလည်းရှိသေးတယ်တမိညာမိစ္ဆာဒိဋ္ဌိကချွတ်လို့ရသေးတယ်ဖခင်နဲ့တွေ့ရင်ကျွတ်မယ်သုံးမို့ဟိုအပြောဟောကောင်းတဲ့ပုဂ္ဂိုလ်နဲ့တွေ့ရင်ကျွတ်မယ်အဲ့နိယတမိစ္ဆာဒိဋ္ဌိဆိုတာကြဖယားလို့ဖယားနဲ့တွေ့လည်းပဲမကြွတော့ဘူးအဲ့ဒီလောက်ခံခံမြဲမြဲဖြစ်သွားတဲ့ဒိဋ္ဌိမျိုးကိုနိယတမိစ္ဆာဒိဋ္ဌိလို့ခေါ်တယ်။ဟိုမြတ်စွာဘုရားလက်ထက်ကမိစ္ဆာဒိဋ္ဌိကြီးတွေရှိတယ်။သူတို့တပည့်တွေကြတော့အဲ့ဒီဆရာကိုကြည်ညိုတယ်အဲ့ဒီဆရာဟောတဲ့တရားကြိုက်တော့အဲ့ဒီဆရာဟောတဲ့တရားကိုပဲအချိန်များစွာနားတဲ့အခါမှာတစ်ချိန်လောက်မှာဘယ်သူမှချွတ်မရလောက်အောင်မြဲတဲ့အခိုက်အတန့်သူရှိသွားလိမ့်မယ်။ဟိုဟိုဒီသာသနာတော်မှာအနေနဲ့ပြောရင်တရားဓုရသွားတဲ့ လူလိုပေါ်ဟုတ်လားမြတ်စွာဘုရားတရားနိုင်ပြီးတော့တရားလူရသွားရင် तू ကဘယ်တော့မှပြန်မဖောက်ပြန်တော့သူလူပဲသူလည်းပဲဟိုတရားလူရသလိုတရားလူရတာတော့မဟုတ်ဘူးပေါ့မိစ္ဆာဒိဋ္ဌိအခါတဲ့မိစ္ဆာတမာတိအခါအမြဲဖြစ်သွားပြီးတော့စွန့်မြဲသွားတယ်အဲ့ဒီလိုဖြစ်သွားရင်ဒါနိယတမိစ္ဆာဒိဋ္ဌိလို့ခေါ်တယ်အဲ့ဒီလိုနိယတမိစ္ဆာဒိဋ္ဌိဖြစ်သွားရင်လည်းပဲဒါကိလေသာတရေတဲ့နော်သူတို့လည်းပဲတမလွန်သုက္ကတိဘဝတောင်ရနိုင်ဘဝမရှိတော့ဘူးတဲ့ဒီဘဝဇံမဲ့ဖို့မရတာတော့ပြောရမှာတော့ဟုတ်လားအဲ့ဒါနိယတမိစ္ဆာဒိဋ္ဌိတဲ့နောက်တစ်ခုကပါနော်ဝိပါကံတရေတဲ့နော်ဝိပါကဆိုတာဝိဘက်ပေါ့ဟုတ်လားဝိဘက်ကအန္တရာယ်ဖြစ်တာဘာလဲအဲ့ဒါကအဟိတ်ဒိဟိတ်ပဋိသန္ဓေဝိဘက်စေအဟိတ်ပဋိသန္ဓေပဋိသန္ဓေကြောင့်နေပါသိပြီဟုတ်တယ်မလားနောက်ဘုံပိုင်းဘုံပိုင်းပိစမပိုင်းကြာလဲဒါပြန်လာလဲဟုတ်မလားအဟိတ်ပဋိသန္ဓေနေတဲ့ပုဂ္ဂိုလ်များမှာဇံမဲ့ဖို့မရနိုင်တော့ဘူးပုဂ္ဂိုလ်စိတ်ရပြန်စိတ်ကြည့်ရင်သိတယ်နော်ဟိုအဟိတ်ပုဂ္ဂိုလ်ဒုက္ခတိအဟိတ်ပုဂ္ဂိုလ်ဒွိဟိတ်ပုဂ္ဂိုလ်တွေမှာစိတ်39 41ဒီလောက်ပဲရနိုင်တယ်နော်အဲ့ဒီထဲမှာရူပဝဆစိတ်မပါဘူးအရူပဝဆစိတ်မပါဘူးလောကုတ္တရာစိတ်မပါဘူးနော်ဒါကြောင့်မို့အဟိတ်ပဋိသန္ဓေနေတဲ့ပုဂ္ဂိုလ်ဒွိဟိတ်ပဋိသန္ဓေနေတဲ့ပုဂ္ဂိုလ်တွေကိုဒါဝိပါကံတရထိုက်တဲ့ပုဂ္ဂိုလ်တွေလို့ဆိုရတယ်အမှန်တော့တို့ဒီဘဝမှာတို့ဘာမှမကောင်းတာလုပ်လို့ဘာလို့မဟုတ်ဘူးဒါကနောက်ဘဝတုန်းကပြုတ်ခဲ့တဲ့ကံကညံဖျင်းလွန်းတော့ကိုအဲ့ဒီကံအကျိုးပေးတဲ့ခါမှာအဟိတ်သူကတိအဟိတ်အကျိုးပေးမယ်ဒုရိယအကျိုးပေးမယ်နော်သောမောနောကနောက်ဘဝကလုပ်တဲ့ကံမကောင်းတဲ့အတွက်ကြောင့်မို့အဟိတ်ဟိုဒုက္ခတိအဟိတ်အကျိုးပေးမယ်ဆိုတော့ငရဲတိရစ္ဆာန်ပြိတ္တာအတူတူပုံမှန်ဖြစ်နေတဲ့ကောင်းနေပေါ့နော်အဲ့လိုကောင်းနေဟာအဲ့ဒီဘဝမှာဇံမဲ့ဖို့မရနိုင်ဘူးနော်ပြီးတော့ဟိုဒုက္ခတိအဟိတ်ဆိုတဲ့ဟိုမွေးတွေကကန်းလာတဲ့ကောင်းမျိုးတွေပါလေပြီးတော့ကိုနှပုံးပန်းထုတ်တည်နော်အခုခေတ်ဂေးဆိုကောင်းနေအဲ့ဒါလွတ်ဖို့သိအဲ့မရှိဘူးလွတ်မလွတ်တဲ့ကောင်များလိမ့်မယ်လို့ယူဆရတာပဲနော်အဲ့လိုကောင်းတယ်ပြီးတော့ဒွိဟိတ်နဲ့ပရိသန္ဓေနေတဲ့ပုဂ္ဂိုလ်တွေအဲ့လိုပုဂ္ဂိုလ်တွေမှာဒီဝိပါကံတည်းရှိတဲ့အတွက်ကြောင့်မို့ဇံမဲ့ဖို့မရနိုင်ဘူးတဲ့နော
်တမ
ရရတယ်အင်းဒီကောင်းမွန်ကျင့်ကြံမယ်ဆိုရင်အဲတုက္ကဋိဘုံတော့သူတို့ရောက်နိုင်တယ်အာဟွာပေါ့ဟိုအဟိတ်ကအဟိတ်လည်းမရောက်နိုင်တာပဲနော်တရိစ္ဆာန်ကနေပြီးတော့လူဖြစ်လို့ရတာပဲဟုတ်လားလူပွားလို့ပြန်ကြရအဲအဲ့တော့ကောင်းမွန်နေထိုင်ကျင့်ကြံမယ်သို့မဟုတ်နောက်ကအပရာပရိယဆိုတဲ့ဝေဒနီအပရာပရိယဝေဒနီယကံဆိုတဲ့ကံနေရှိတယ်နော်အဲ့ဒီကံရဲ့အကျိုးပေးတဲ့အခွင့်ရလို့အကျိုးပေးခံရရင်လည်းပဲဒါသူကတိဘွားကိုရနိုင်နေတယ်ဒါကဝိပါကံတရေတဲ့နောက်တစ်ခုကပါအရိယူပဝါဒံတရေမြန်မြန်ဖိုက်တော့အရိယူပဝါဒံတရေဒါကအရိယာပုဂ္ဂိုလ်မှန်တိတိဖြစ်စီမတိတိဖြစ်စီယုံမာသောစိတ်ထားဖြင့်အရိယာပုဂ္ဂိုလ်ကိုဆွဆွဲကဲ့ရဲ့ခြင်းတဲ့နော်ဒါတော်တော်ကြောက်စရာကောင်းတယ်အဲ့တော့အရိယာပုဂ္ဂိုလ်မှန်တိတိဖြစ်စီမတိတိဖြစ်စီတဲ့ဟုတ်လားတိတိမတိတိအရိယာပုဂ္ဂိုလ်ကိုဆွဆွဲကဲ့ရဲ့မိအဲဒီပုဂ္ဂိုလ်ဟာယဟန်ဖြစ်လည်းပဲဒီယဟန်မဟုတ်ဘူးเนาะယဟန်တရားမရှိဘူးယဟန်မဟုတ်ဘူးလို့ဆွဆွဲရင်လူရိယာဖြစ်မဲ့သို့မဟုတ်ယဟန်ရိယာကိုပဲအာတို့မှဇံမဲ့မရှိဘူးဖိုးမရှိဘူးเนาะမဲ့ဖိုးရှိတယ်ဆိုတော့မဟုတ်ဘူးလို့ဒီလိုဆွဆွဲပြောဆိုမိရင်ဒါအရိယူဘဝတန်တရေလို့ခေါ်တယ်အဲ့လိုပြောမိတဲ့အခါမှာဟိုတစ်ဖက်ပုဂ္ဂိုလ်အရိယာမှန်တိတိမတိတိဒါကုမာဒီကံထိုက်သွားတာပဲနှုတ်ပေါ့အဲဒါမှမဟုတ်ဒီကံသိကြဖို့ကောင်းတယ်အရိယဘွာရကံဆိုတာလူတွေကိုဒါများပြောနေတယ်ကောလူတွေနေမဟုတ်ပါဘူးဒါလူရောဖုန်ကြီးရောဘုရုရှိပြီခူးဆက်ရမှာပါပဲနော်အဲတော့အရိယပုဂ္ဂိုလ်မှတိတိမတိတိတဲ့ဟုတ်လားအဲ့လိုဆွဆွဲကဲ့ရမင်းတခါစိတ်ထင်းကပြန်မမိရင်တောင်မှနော်ဖြစ်သွားနိုင်တယ်ဒါအလုံးခူးဆက်ရတာဒါကြောင့်မို့သူများဆိုရင်တော့အပြစ်မပြောတာအကောင်းဆုံးပဲ။နော်လူပဲဖြစ်ဖြစ်ဘုန်းကြီးပဲဖြစ်ဖြစ်အဲဖြစ်ဖူးတဲ့ဘုဒ္ဓတို့ခုကရှေ့တုန်းကဘာလဲဆိုတော့ယဟန်တို့နှစ်ပါးဆိုပါတော့အဲယွာရဲကိုဆွန့်ခံဝင်ညက်ဆွန့်ခံဝင်တဲ့အခါကျတော့ဟိုတပားကជីကြီးတပားကငင်းငယ်ပေါ့လေအဲ့ဒီជីကြီးတပားကဘာရှိလဲဆိုတော့ဒီ စားတတ်တယ်ပေါ့လေနာလိုဟာမျိုးရှိရှိတော့ဆုံးခံလိုက်တဲ့ခါမှာသူတို့ယာကုဆံပြုတ်ပေါ့လေယာကုလေးရတော့ကြီးကြီးပုဂ္ဂိုလ်ကအဲငါဘက်ကလည်းနားတယ်ပေါ့လေအဲ့တော့မအေးခင်ပူပူနွေးနွေးလေးငါတောက်လိုက်မှပဲဆိုပြီးတော့လူတွေတကားတိုင်လှုပ်ဖို့ခုတ်ချထားတဲ့ခြင်းလုံးပေါ်ထိုင်နေပြီးတော့တပိတ်မော့တောက်မှာပေါ့မဟုတ်လားတပိတ်တည်းဟာဆိုတော့ဟိုခွက်တွေဘာတွေပါမှာမဟုတ်ပဲအဲ့လိုတောက်တာပေါ့အဲ့လိုတောက်တာကိုမြင်တော့ဟိုငယ်ငယ်ယဟန်ကဟိုခုခေတ်စကားနဲ့ပြောရင်တင်ငတ်တဲ့ကိုတော်ကြီးပဲဟုတ်လားအိန္ဒိယမှာမထိုင်နိုင်ဘူးပေါ့လူတို့အရှက်ခွဲတဲ့ကိုတော်ကြီးပဲလို့သူစိတ်ထဲကအဲ့လိုပြန်သွားတယ်ညနေပိုင်းကျတော့အဲ့ဒီကိုတော်အကြီးကကိုတော်အငယ်ရှိသွားတာပေါ့လေသွားတွေ့တာသွားတွေ့တော့သွားတွေ့ပြီးတော့မေးတယ်တဲ့ငါရှင်မင်းယဟန်တရားအားထုတ်လို့ဘာတွေများရထားပြီးပလဲဆိုတော့ယဟန်ချင်းချင်းကြတော့ပြောခွန်းတော့အန်တပြီးတော့သောတပန်မရှိပါသေးတယ်ခင်ဗျာဆိုတော့ဒါဖြစ်ရင်ငါရှင်ဆက်ပြီးတော့အားမထုတ်နဲ့တော့ငါရှင်ယဟန်တာကိုပြန်မှားထားတာဆိုတော့သိသွားပြန်တော့ငါမနေ့ကသူပြန်မှားခဲ့ပြီလားဒီပုဂ္ဂိုလ်ကယဟန်တာကြီးပါလားအဲ့ဒီတင်သူဝန်ချတောင်းမှန်တာပေါ့အဲ့လိုဝန်ချတောင်းမှန်လိုက်တော့လည်းကြေးသွားတယ်ဟုတ်လားဒါကတော့ဝန်ချတောင်းမှန်ရင်ရတယ်ဒီအရိယူပွားတန်တဲ့ဆိုတာအဲ့တော့ဒီပုဂ္ဂိုလ်ရှိရင်ရှိတဲ့နေရာလိုက်တောင်းမှန်ပေါ့အဲ့လိုမှမဖြစ်နိုင်ဘူးဆိုရင်လူလွတ်တောင်းမှန်တယ်ဒီဘက်တွေဘာတွေလွတ်ပေါ့လေတစ်ဆင့်တောင်းမှန်တခါလေးကြတော့လေဒီပုဂ္ဂိုလ်ရှာဖို့မရတော့ဘူးဖြစ်မယ်ဆိုရင်လည်းပဲတခြားပုဂ္ဂိုလ်တွေရှိမှပေါ့လေဒီလိုလိုပဲတပြီတော့ဘယ်ပုဂ္ဂိုလ်ကိုပြန်မမိထားပါလဲအဲ့ဒါဘယ်လိုများလို့ရပါမလဲဆိုဟိုတခြားပုဂ္ဂိုလ်တွေကအာမင်းတရားနေပြောတယ်ပဲတောင်းမှန်ပေါ့ဟိုကပုဂ္ဂိုလ်ကမင်းခွင့်လွန်မှာပါပေါ့ဆိုအဲ့လိုပဲတောင်းမှန်နောက်ဆုံးသေသွားပြီပရိနိဗ္ဗာန်ဆံသွားပြီဆိုလဲအဲ့ဒီနေရာလိုက်ပြီးတော့တောင်းမှန်ပေါ့လေအဲ့ဒီလိုတောင်းပန်ရင်တော့ကိုကြည်တယ်အဲ့လိုမတောင်းပန်ဘူးဆိုရင်ဒီဟာကလည်းပဲအရိယဘွာဒံလေရာလည်းပဲခွင့်လွန်လို့ပဲအန္တရာယ်ပြုတတ်တာပဲနော်ဒါအောင်သိကြဖို့ကောင်းတယ်အဲ့ဒါမျိုးအရိယဘွာရံတွေအားလည်းပဲတဲ့ဘာလဲဆိုရင်နတ်ယွာနိဗ္ဗာန်ဇံမဖူကြီးအန္တရာယ်ဖြစ်တယ်တဲ့ဆိုတော့တကယ်သိထားရင်အရိယအစ်စ်ကိုပေါ့လေဟုတ်လားပြမမိထားရင်နတ်ပြည်မြောင်းနိုင်မှုနော်မက်ဖူမရနိုင်မှုဇံမရနိုင်မှုဒီဘွားမှာအဲခုနလိုတက်ရိုက်သွားတောင်းပန်သည်ဖြစ်စီဆရာသမားရှိဆရာသမားကနေတစ်ဆင့်ပေါ့လေရှိမှတောင်းပန်သည်ဖြစ်စီစသည်ဖြင့်အဲ့လိုလုပ်ရင်တော့ကိုဒါကကျေနိုင်တယ်ဒါကြောင့်မို့ဒီအရိယဘွာရကံကိုလည်းပဲကြောက်ရမယ်နော်အရိယမဟုတ်တည်တယ်အောင်အဲ့ဒီပုဂ္ဂိုလ်ကကောင်းကောင်းမွန်မွန်နေနေတဲ့ပုဂ္ဂိုလ်ဖြစ်ရင်လည်းပဲအရိယဘွာရကံနီနီအပြစ်ကြီးတယ်လို့ဆိုတယ်ဒါကြောင့်မို့ဟိုအကောင်းဆုံးကတော့ဘာမှ criticize မလုပ်နဲ့သူများကိုလေဘာညာပြောပါဆိုမတော်လို့သူကအရိယဖြစ်နေခဲ့ရင်မခက်လားနော်အရိယမဟုတ်လည်းပဲသူကကောင်းကောင်းမွန်မွန်ကြင့်ကြံနေရင်ဒါကတော့အပြစ်ကြီးတယ်အဲ့ဒါကြောင့်မို့အလွန်တရီထားမှအဲလူလှုပ်ကနေလှုပ်ကနေကပြောမိတတ်ကြတယ်နော်ပြီးတော့လူတွေအနေနဲ့တခုတရီထားဖို့ရှိတယ်အဲ့ဒါလည်းပြောချင်တယ်လူစားဝီနီးကိုတကယ်နားလည်တာမဟုတ်ကြာဘူးနာပါရှိဆိုတော့ဘုန်းကြီးတို့ကညစာစားနေတော့ကိုကမြင်တယ်ပွဲကြည့်နေတာမြင်တယ်သူပစကလှုပ်ကနေပြောမိတယ်ညသာဆန်းတော်ကဘသူဖယ်ဘုန်းကြီးဟုတ်တော်မလဲပွဲကြည့်နေပဲဘုန်းကြီးဟုတ်တော်မလဲမပြောနဲ့ဟာပွဲကြည့်ပဲမလို့သူကတော့ဘုန်းကြီးကတော့ဘုန်းကြီးပဲဟာဘုန်းကြီးကောမဟုတ်ဘူးပေါ့ဟုတ်လားညသာဆန်းအနေနဲ့ပဲဘုန်းကြီးကတော့ဘုန်းကြီးပဲအရက်တော့အောင်တော့ဘုန်းကြီးကဘုန်းကြီးတော့ဘုန်းကြီးပဲဘုန်းကြီးမဟုတ်ဘူးလို့သူကမပြောမိသေးနဲ့အာမကောင်းတဲ့ဘုန်းကြီးရောဟုတ်တော့ပေါ့လေသို့တော့ဘုန်းကြီးမဟုတ်ဘူးဆိုတာကဘာကြမှာလဲဆိုတော့ပါရာဇိကကြမှာဘုန်းကြီးမဟုတ်တာဟာမိထုံမိဝဲတယ်သူများဥစ္စာခိုးတယ်လူတက်တယ်ဟိုကို့မှာမက်ဖို့ဇံမက်ဖို့မရှိဘဲနဲ့ဇံမက်ဖို့ရှိတယ်လို့လိန်ပြောတယ်အဲ့ဒီလူဖြစ်မှာပါရာဇိကကြအဲ့လိုပါရာဇိကကြမှာဒါ तू ကယဟန်မဟုတ်တော့တာတခြားသိခါဖို့ကျူးလွန်ထားရင် तू ကယဟန်တော့ယဟန်ပဲကုစားရင်ရသေးတယ်အဲ့ဒီအပြစ်တွေကဟုတ်လားဒေသနာကြရတယ်သို့မဟုတ်ဟိုဒဏ်ထမ်းတယ်ပဲပြောကြပါစေဟုတ်လားအဲ့လိုနေသွားရင်ကူစားရင်ရသေးတယ်အဲ့ဒါကြောင့်မို့လှုပ်ကနေလှုပ်ကနေပြောမိတယ်ရမ်းမဟုတ်ဘူးဟာလားဘာတရားလှုပ်နေတော့ရမ်းဟုတ်တော့မှမဟုတ်ပါဘူးအဲ့ဒါသိပြီကြည်တာ ယဟန်ဟုတ်နေတဲ့ပုဂ္ဂိုလ်တယောက်ကိုယဟန်မဟုတ်ဘူးလို့ပြောမိတာဟာဒီဟာနိဗ္ဗာန်ဖြစ်ကြည့်တယ်နော်အရိယာစစ်ဟိုပုဂ္ဂိုလ်အရိယာဖြစ်ရင်တော့ပူဆိုးတာပေါ့လေအရိယာမဟုတ်လည်းပဲအဲ့ဒီအပြာကြည့်တယ်ဒါကြောင့်မို့အဲ့ဒါတော့သတိထားရဟာဒီဘုန်းကြီးကမကောင်းတဲ့ဘုန်းကြီးပဲဒါတော့နည်းနည်းပါပြောရင်ဖြစ်သေးတယ်ဟုတ်လားဒါကဒီကခရစ်စတ်လောက်ချင်ပေါ့လေဒါလည်းပဲမှန်တော့မပြောတော့အေးဆုံးပဲကောင်းဆုံးပဲအဲခုနလိုရဟမဟုတ်ဘူးဆိုလှုပ်ကနေတွတ်သွားရတယ်အဲ့ဒါသတိထားဟုတ်လားတဏီယာမှာကြားဘူးလားဘုန်းကြီးကလိန်ပြောတယ်တဲ့တကယ်လိန်သလားဘာလားတော့မသိဘူး तू ကတော့ဘုန်းကြီးလိန်ပြောတယ်ထင်ပြီးတော့ဘုန်းကြီးလိန်ပြောရင်ဘုန်းကြီးမဟုတ်တော့ဘူးဆိုတော့အဲ့ဒီဘုန်းကြီးကိုတက်ရိုက် तू ကမင်းနဲ့ငါနဲ့ပြန်ချရတယ်တဲ့နော်အဲ့ဒါမျိုးတော့မလုပ်ထိုင်ဘူးဟိုလိန်ပြောရင်လည်း तू လိန်ပြောလို့ तू ဘုန်းကြီးကဘုန်းကြီးဆိုးပေါ့လေဟုတ်လားလိမ်ပြောတဲ့အတွက်လည်းဘာစိတ်အဘတင့်နေပေါ့ဘာစိတ်အဘတင့်လဲအာဘဖြေလိုက်ရင်ရတာပဲအဲတော့လိမ်ပြောတော့ကိုကမကြက်ရင်အဲဒီဘုန်းကြီးကလိမ်ပြောတဲ့ဘုန်းကြီးပဲဘုန်းကြီးဆိုပဲဆိုတော့တော့ပြောရှင်ပြောပေါ့လေဟာလိမ်ပြောတာနဲ့ဘုန်းကြီးမဟုတ်တော့ဘူးဘုန်းကြီးမဟုတ်တာနဲ့သူ့မင်းနဲ့ငါနဲ့ပြောပါအောင်ဆိုဒါမျိုးကတော့မလုပ်ထိုက်ဘူးအဲ့ဒါလည်းလူတွေအနေနဲ့တရီထားတယ်ဟောဆိုတော့အပြောအဆိုတစ်ခုကြည့်လဲစူးပေါ်ဖက်ကြလဲစူးပေါ့ဟုတ်လားဖက်ပေါ်စူးကြလဲစုဘစုဘဖက်ကြလဲဖက်ပေါ့ဖက်ပေါ့စုကြလဲဖက်ပေါ့ဆိုတဲ့စကားရှိတယ်နော်။အဲဆိုတော့ဟိုလူအနေနဲ့ကြည့်မယ်ဆိုရင်အလွန်ဆုံးစောက်တည်နိုင်ရင်10ပါးဒီလားနော်။ဒီတဲ့ဒီတဲ့အောက်လိုက်ရင်10ပါးဒီလားဒီတဲ့အောက်လိုက်ရင်5ပါးဒီလား5ပါးလေးဒီလားထောင်မှာအခုခါမှာအနိုင်နိုင်ထိညာရတယ်ဟုတ်တယ်မလား။ယဟန်ဆိုတာတိခါဘုတ်ဒီကျူးလွန်နေအောင်သူမှအများကြီးကြံသေးတယ်ဆိုတော့ကို့တဲ့တော့အများများရှိသေးတယ်ပေါ့လေ။အဲအဲ့ဒါကိုသတိထားဒါကြောင့်မပြောမိအောင်ဒါဂယူဆိုင်ကြ။အဲလူကနေဘုန်းကြီးပြောတော့ဒါဂယူဆိုင်ရမှာလားဆိုဘုန်းကြီးချင်းလည်းပြောရင်ဂယူဆိုင်ရမှာ။အပေါင်းဆိုဒါမျိုးကဘုန်းကြီးကပြောတော့အပြစ်မရှိဘူးလို့မရှိဘူးလေဟုတ်လား။ဒီဘုန်းကြီးကဟိုဘုန်းကြီးကိုပြောမိတယ်။အာဒီဘုန်းကြီးမဟုတ်တော့ပါဘူးပြောမိမယ်ဟုတ်လား။တော့မပါညာပေါ့လေခုနလိုဇာမက်ဖို့မရတာလို့ဘာလို့ပြောမိမယ်ဆိုရင်အကွေဟိုဘုန်းကြီးကဇာမက်ဖို့ရပြီတဲ့ဘုန်းကြီးဖြစ်နေမနဲ့လုံးလားနော်။အဲအထူးသဖြင့်မက်ဖို့ပေါ့လေရပြီတဲ့ဘုန်းကြီး။အဲ့ဒါကြောင့်အရိယဘဝတန်တည်းဆိုရလို့ပဲဒါအလွန်သတိထားရတယ်လူရဲ့လွတ်တယ်လွတ်ကနေပြောလို့ရှိတယ်ဟိုဘက်စီရတကမာကြီးတယောက်ရှိတယ်အဲ့လိုကသူပြောတတ်တယ်ဟာဒီလိုလို့ဘုန်းကြီးမဟုတ်တော့ပါဘူးလို့ပါတယ်တပိတ်နဲ့မဆိုင်ရင်ဘုန်းကြီးမဟုတ်ဘူးဆိုတော့မှသူတို့ပြောတာဟာအတော့အဲ့ဒါတော့တော့ဆိုးသွားနောက်ဆရာတော်ကြီးကကိစ္စမရှိပါဘူးကွာလို့ပြောသွားတယ်လို့ဆိုတယ်ဟာအဲ့တော့ဒါမျိုးတွေကမပြောမိစေနဲ့အဲ့လိုပုဂ္ဂိုလ်တွေတရားထုတ်ရင်ဘယ်နဲ့လုံးမလဲဘယ်လိုလုပ်ကြတော့သူတို့မျှော်လင့်ချက်ရှိမလဲသူတို့မသိဘူးနော်အဲ့ဒါသိတနာဖို့ကောင်းတာသူတို့ပဲသနာဖို့ကောင်းတာပြောခံတဲ့လူရယ်ကိစ္စမရှိဘူးဘာမှသိထိခဲ့တာမဟုတ်ဘူးအဲ့သူတို့မှဒီကံရှိသွားပြီသူတရားထုတ်ရင်မလွယ်တော့ဘူးဒီတရားထုတ်ရဖို့ပါဘုရားအေးအဲ့ဒါဒါကြောင့်မို့အရိယဘဝတန်တရေဆိုတာအလွန်ကြောက်စရာကောင်းတယ်ဒါတရီအလွန်ထားရတယ်ကဲနောက်ဆုံးတစ်ခုပါတယ်တော့အာနာဝီတိတ်ကမန္တရေဒါတော့ဘုန်းကြီးနဲ့ပဲဆိုင်နေလူနဲ့မဆိုင်ဘူးလွန်ကျူးလူသောစေတနာဖြင့်တင့်ရောက်အပ်သောအာဘတ်နော်အဲ့တော့ဦးဇင်းတို့မှာဘုန်းကြီးတွေမှာတိခါဘုတ်ဆိုတာရှိတယ်မဟုတ်လားတိခါဘုတ်တွေကတခါလေးလဲကြိုးချိုးမိတာပဲနော်အမှတ်တမဲ့ကြိုးတော်လည်းရှိတယ်လွန်ကျူးခြင်းလို့ကိုမယိုသေးလို့ဟုတ်လားချိုးမိတာလည်းရှိတယ်အဲ့တော့အမှတ်တမဲ့တင့်ထားတာကတော့ကိစ္စမရှိဘူးချိုးခြင်းလို့ချိုးထားတယ်ဆိုတော့အဲ့ဒီအာဘတ်ကိုဖြေးကိုဖြေးရမယ်အဲ့ဒီအဘမဖြေဘဲနဲ့ဆိုရင်တရားအထုတ်လို့လည်းပဲတရားဓုမရနိုင်ဘူးဟုတ်လားနိုင်ရနိဗ္ဗာန်ဆံမဲ့ဖို့လည်းမရနိုင်ဘူးအဲ့ဒါကြောင့်မို့အဲ့ကြောင့်ဘုန်းကြီးတွေကခဏခဏအဘဖြေရတာဟုတ်လားတော့ကြာဒီအဘကြီးတက်လက်နဲ့တည်သွားရင်ဒါတော့ကြောက်စရာကောင်းတာနော်တစ်သလုံးကောင်းမွန်နေလာပါရဲ့နဲ့ဟိုမတက်တာလို့သိလိုက်တဲ့အဘတစ်ခုအဲ့ဒီအဘဟိုအဲ့ဒီအဘစိတ်နဲ့သိသွားလို့ဟိုဒီတီလန့်ရှိတဲ့ဘုန်းကြီးတစ်ပါးပဲသိသွားပြီးမူကြီးသွားဖြစ်တယ်ဆိုတော့เนาะခဏပေါ့လေဒါကြာကြတော့မဟုတ်ဘူးဟိုလှီနဲ့သွားရင်းနဲ့ခလီကဟိုအပြုတ်သွားတယ်ရိုင်သွားတဲ့ခါကျတော့သစ်ပင်လှမ်းဆွဲလိုက်တော့သစ်ပင်ပြတ်သွားတာပေါ့အဲတော့ဘုန်းကြီးဆိုသစ်ပင်မချိုးကောင်းမချက်ကောင်းမှလားအဲ့ဒီအာဘရှိတာအဲ့ဒီအဲ့ဒီအာနောင်တရပြီးတော့အဲ့ဒါနဲ့အဲ့ဒီစိတ်နဲ့သိတော့မွေးသွားဖြစ်တယ်เนาะသိပင်ဆိုမဖြတ်ရမှာပန်းမခူးအောင်ဘုန်းကြီးอ่ะဒါကတော့ဟိုလူတွေကြက်ရမှာဆိုလို့ပါပဲအဲ့ဒီခက်ကလူတွေကသူသိပင်နေပါနေမှာ ဟိုအသက်ရှိတယ်လို့ယူဆကြတယ်ပေါ့လေအဲ့တော့အကိုင်းလူတွေကဲတာဖြစ်နေမယ်မလုပ်ကြနဲ့ဆိုတော့အဲ့လိုရှိတယ်အဲ့ဒါကြောင့်မို့နော်အာနာဝီတကမန္တရေဆိုတာကတော့ဘုန်းကြီးနဲ့သာဆိုင်တယ်အဲ့တော့အာဘတင့်ထားရင်ဒီအာဘကိုဖြေးဖို့ဖြေးရမယ်ခြေနီးအမျိုးမျိုးရှိတယ်အဲ့လိုအပြစ်အလိုက်ပေါ့လေပါးစီကကြာရင်လူထွက်တာနော်ကိုရင်အပြစ်နဲ့နေတာလူထွက်တာဟာအာဘဖြေးတာပေါ့အဲ့တော့တခြားအဘသင်ထားရင်လည်းတခြားအဘအလိုက်သူနှီးတယ်ရှိတယ်အဲ့နှီးတယ်နဲ့အဘဖြေရတယ်အဲ့ဒီလိုမဖြေရင်ဒီအန္တရာယ်ရှိနေတယ်ပေါ့အာနာကျူးလွန်ထားတာဟိုလောကအပြစ်မရှိဘူးလို့ဖခင်အာနာကျူးလွန်တာနဲ့ကိုအပြစ်ရှိတာနော်ကြောက်စရာတိတ်ခေါင်းတာဘုန်းကြီးကအဲ့ဒါကြောင့်မို့ဟိုတချို့သိက္ခာပုဒ်တွေမှာဘုန်းကြီးကတစ်ချက်လွန်ကျူးလိုက်တာနဲ့အပြစ်ကနှစ်ချက်ပြိုင်သင့်ဆိုတော့ဘုန်းကြီးကတရိစ္ဆာန်တစ်ကောင်တတ်တယ်ဆိုတော့လူကလည်းတရိစ္ဆာန်တစ်ကောင်တတ်လူကပါဏာတိပါဒအပြစ်ပဲသင်ဘုန်းကြီးကြတော့ဗန္ဒလိပါတာလည်းသိနေဖခင်ဥပ္ပရိကျူးလွန်တဲ့အပြစ်ကလည်းသိနေနှစ်ချက်သိနေအဲ့ဒီလိုกว่าလူအနေနဲ့အပြစ်မရှိပေမဲ့လို့ဘုန်းကြီးကအပြစ်ရှိတယ်ဆိုပြီးတော့ပညာထာသိခါဖို့တခဏလို့တိပင်းခုတ်တာလူမှပါပြစ်အေးအဲ့ဒါကြောင့်မို့ဘုန်းကြီးနဲ့လူနဲ့กว่าတာဒါပဲအဲ့ဒါသိခါဖို့ဒီမှာဘာရှိလဲဆိုတော့လောကဝိဇ္ဇသိခါဖို့တဲ့ပဏ္ဏတိဝိဇ္ဇသိခါဖို့ဆိုပြီးတော့ဒီလိုရှိတယ်လောကဝိဇ္ဇာဆိုတာကလောကမှာကိုအပြစ်ရှိတယ်ဒီတရားကျွလွင်ခုနလိုသူမြတ်တဲ့တတ်တယ်ဆိုတော့အဲတရိစ္ဆာန်ဟိုလူမှတစ်ပါးတခြားဟာတတ်မိရင်ဗာစိတ်အဘသိတယ်လူတတ်မိရင်ပါရစိတ်ကကြာတယ်အဲတော့ဒါပါစိတ်အဘသိရင်ပါရစိတ်ကကြာရုံမဟုတ်ဘူးဟိုပါဏတိပါဒကလည်းပဲမလွတ်ဘူးဒါသူအပြိဓမ္မာပြေကတာရှောင်လို့ရတာမှမဟုတ်ပဲနော်ဝိနည်းပြေကအပြိဓမ္မာပြေကနှစ်မျိုးလာတယ်ခုနလိုဟိုတစ်ပင်ခုတ်တံမျိုးနော်ဆိုတော့ဟိုသွန်းတို့ဘာလို့ကိုယ့်ဘာကိုယူဆတာမျိုးဒါကလောကပြည့်မရှိဘူးလူတွေလုံတာပဲလူတွေမှာဘာမှပြည့်မရှိဘူးသို့တော့အခုဒီဖုန်းကြီးတွေကြတော့မြတ်စွာဘုရားကသိခါဖို့ပညာထားတဲ့အကြောင်းမို့လားဟိုပညာတဲ့အပြည့်ပေါ့လေပညာတော်အပြည့်ရှိတာပေါ့အဲအဲ့လိုအပြည့်မျိုးကတော့ခုနဟိုဘက်ကအပြည့်လောက်မကြည့်ဘူးပေါ့ဒါပေမဲ့လူလည်းပဲလူအနေနဲ့အပြည့်မရှိပေမဲ့လို့ကိုကဒီသက်ခါဖို့ရှိပြီးတော့ဒီသက်ခါဖို့ကိုကကျူးလွန်ထားတာဖြစ်တော့ဖခင်မယုံသေးရရောက်တယ်ဖခင်အာဏာကိုလွန်ဆန်ထားတယ်အဲအဲ့ဒါကြောင့်မို့ဒါအပြစ်ပဲတရားအဲဒီအပြစ်ရှိထားရင်အဲဇံမဖူနော်နိုင်ရနိုင်ပါဒါမရနိုင်ဘူးတဲ့ဒါကြောင့်မို့ဒီအပြစ်ဒီကင်းအောင်လာတာလောက်ရတယ်အထူးသဖြင့်တရားအားထုတ်ခြင်းတဲ့ပုဂ္ဂိုလ်တွေပါလို့ဆိုရင်ကိုဒါအသက်ရှင်အောင်လောက်သွားရတယ်အဲဒါကြောင့်မို့များသောအားဖြင့်တော့နေတိုင်းဟိုဒေသနာကြားတာများတယ်ဟာတရချာကြားတယ်နေတိုင်းကြားတယ်တချို့လည်းတစ်ပတ်တစ်ခါကြားတယ်ပေါ့အဲ့လိုခဏခဏဆေးပေးရတယ်အဲ့ဒီဟာအန္တရာယ်၅ပါးရှိတယ်နော်ဒါဟိုနေ့ကပုဂ္ဂိုလ်စိတ်ရနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြောလိုက်တယ်ဟုတ်လားနောက်တော့ပြန်စဉ်းစားတယ်ငါအကျေပြောမှကောင်းမယ်လို့ဘာလို့ဆိုဒါကတိတိုက်တယ်လူတွေနေနေဖုန်းကြီးတွေနေနေတော့တိတိုက်တယ်တိပြီးတော့တိထားရင်ကိုယ်ရှောင်နိုင်တယ်ဒါမတိပဲနဲ့လုံမိလိုက်တော့မရှောင်နိုင်ဘူးဆိုရင်အော်လွန်ပြီးမှဆိုပြန်နှုတ်လို့ရတော့တာမဟုတ်ဘူးမဟုတ်လားဒီမှာဆိုရင်အရိယဝါရန်တယ်တစ်ခုပဲဒါကတောင်းပန်လို့ရတာတခြားတွေကသူကနေသူတောင်းတာအေးဒါကြောင့်အန္တရာယ်၅ပါးတဲ့နော်ဒါဟာဟိုပုံပန်းချက်မှပြောရင်လည်းဖြစ်ပါတယ်ဒါမှမဟုတ်ပုံပန်းချက်လည်းတခြားပြောစရာတွေရှိလိမ့်အောင်ပါနော်ဒါကြောင့်လင်္ကာလေးရှိတယ်အဲ့လင်္ကာလေးကြက်ထားကံကိလေသာဝိပါကဝါဒတိတ်ကမာနော်ကံဆိုတာကကမ္မန္တရယ်ကိလေသာကိလေသန္တရယ်ဝိပါကဝိပါကန္တရယ်ဝါဒဆိုတာကအရိယုပဝါဒံတရေတိတ်ကမာဆိုတာကအာနာဝီတိတ်ကမံတရေဒါရှေးဆရာတော်တွေရေးထားတဲ့လင်္ကာနော်ကံကိလေသာဝိပါကဝါဒတိတ်ကမာနတ်ယွာနိဗ္ဗာန်မက်ဖူဇံငါးတံအန္တရာနတ်ပြည်မရောက်အောင်တမ်းမြတ်တတ်တယ်နိဗ္ဗာန်မရောက်အောင်တမ်းမြတ်တတ်တယ်မက်မရောက်အောင်ဖူမရောက်အောင်ဇံမရောက်အောင်တမ်းမြတ်တတ်တယ်အန္တရာယ်၅ပါးဒီအန္တရာယ်၅ပါးသူတို့ထားလိုက်သည်တဲ့နော်တရားဓမ္မတွေနေနေရောဘုန်းကြီးတွေနေနေရောကဲပြီးရောပေါ့ဒါအန္တရာယ်၅ပါးဒါဟိုနေ့ကပုဂ္ဂိုလ်စိတ်ရနဲ့ပတ်သက်ပြီးတော့ပုဂ္ဂိုလ်စိတ်ရပြီးတဲ့နောက်နော်နောက်တစ်ခန်းကပါတော့ဘုံစိတ်ရဘုံစိတ်ရကတော့ဟိုအသေးစိတ်သွားဖို့မလွယ်ဘူးဒီနေ့ဘာကြောင့်လဲဆိုတော့ဘုံမှမတိသေးပဲ32ဘုံမှမတိသေးပဲနဲ့ဘုံစေးရအသေးစိတ်လုံနေရင်ဘာပြုတ်လိမ့်မယ်နော်အဲ့ဒါကြောင့်မို့ 30တဖုံပင်စမပိုင်းကြံမှာလာမယ်အခုခုဒီနေပြီးနောက်တစ်ပတ်ဆိုရင်ပင်စမပိုင်းစမှာအဲ့ဒီပင်စမပိုင်းကြတော့30တဖုံအသေးစိတ်လေ့လာရလိမ့်မယ်တင်းနှစ်သုံးလေးသွားလိမ့်မယ်အဲ့ဒီဟာပြီးမှပြန်ပြီးတော့အသေးစိတ်လေ့လာရင်ပိုးလွှဲမယ်နော်ဒီနေ့အသေးစိတ်ပြောနေလည်းပဲဟိုတိတ်ပြီးတော့ဟိုမှတ်မိမှလည်းမဟုတ်သေးဘူးနော်ကောင်းပြီအဲ့တော့ဘုံကဟောနေဒီဘုံစိရနဲ့ပတ်သက်ပြီးတော့ပြောတော့မယ်ဆိုရင်အခုသင်းကျူကျမ်းမှာကဝီထီစိတ်နဲ့ gain ပြောထားတယ်။ဒါကြောင့်မို့စိတ်နဲ့ဝီထီစိတ်ဒီနှစ်မျိုးကိုပထမခွဲခြားပြီးတော့နားလည်ရမယ်။စိတ်လို့ပြောလိုက်ရင်တာမင်ညာဆိုတော့စိတ်တစ်ခုကို90အကုန်ပါသွားပြီပေါ့။နော်အကျယ်ဆုံးလည်း120တပါးပေါ့။ဝီထီစိတ်လို့ပြောလိုက်ရင်တော့ကိုဝီထီစိတ်ကသာယူလို့တယ်။ဝီထီထဲမှာပါတဲ့စိတ်ကသာယူလို့တယ်။ဝီထီမုတ်စိတ်မလို့ခြင်းဘူး။နော်။ဝီထီမုတ်စိတ်ဆိုတာသိလား။ပဋိသင်္နေဘဝင်သုတိကိစ္စတတ်တဲ့စိတ်တွေကိုဝီထီမုတ်စိတ်လို့ခေါ်တယ်နော်အဲ့တော့ပဋိသင်္နေဘဝင်သုတိကိစ္စတတ်တဲ့စိတ်မပါဘဲနဲ့သူတို့မှတပားဖြစ်တဲ့စိတ်တွေကိုဝီထီစိတ်ဒါကြောင့်မို့စိတ်လို့ပြောတာနဲ့ဝီထီစိတ်လို့ပြောတာနဲ့မတူဘူးလို့ဆိုရနော်စိတ်ဆိုရင်ဘယ်လောက်ရှိလဲတခုရုပ်90 89ရှိတယ်ဝီထီစိတ်လို့ဆိုလိုက်ရင်80ရှိတယ်နော်အဲ့ဒီတော့ကိုအဲ့ဒီမှာဘာပြောစရာလိုလာတယ်လဲဆိုတော့ပဋိသင်္နေဘဝင်သုတိကိစ္စတတ်တဲ့စိတ်ဘယ်နှပါးရှိလဲ19ပါးရှိတယ်နော်အဲ့19ပါးပါတယ်နော်ဥပေက္ခတန်တေရဏစိတ်ရဲ့တန်တေရဏစိတ်နှစ်ခုထင်တယ်ဟုတ်ကလားဥပေက္ခတန်တေရဏစိတ်နှစ်ခုရဲ့နော်မဟာဝိပဿနာစိတ်ရှစ်ခုရဲ့ပြီးတော့ရူပဆရာဝိပဿိ5ခုရယ်အရူပဝဆဝိပဿိ4ခုရယ်ဟုတ်တယ်မလားသူတို့ကိုဝိပဋိသင်္နေဘဝင်သုတိကိစ္စတတ်တဲ့စိတ်လို့ဆိုရတယ်နော်ပဋိသင်္နေဘဝင်သုတိကိစ္စတတ်ရင်ဝီထီထဲမှာသူတို့မဖြစ်ဘူးသူတို့ကပဋိသင်္နေဘဝင်ကိုဟုတ်တယ်မလားအဲ့တော့သူတို့ဘဝင်သာဖြစ်မယ်ဝီထီထဲမပါဘူးသို့သောအဲ့ဒီထဲမှာဘာဟုခ ्यु ဆံမလဲဆိုတော့မဟာဝိပဿိ6ခု ခ्यु ဆံမဟာဝိပဿိ6ပါးကဘယ်နှကိစ္စတတ်လဲမမိကြလားကိစ္စသင်္ခါပြန်ကြည့်မှရပဋိသန္ဓေဘဝင်သုတိဒရာယုံနော်ဒရာယုံကိစ္စပါတတ်ဒရာယုံကိစ္စပါတတ်ရင်ဒရာယုံကိစ္စတတ်တဲ့အခိုက်မှာ तू ဟာဝီထီထဲမှာမဖြစ်ဘူးလားဖြစ်ပြီလေဝီဒရာယုံဆိုမှတော့ဝီထီထဲပဲအေးဒါကြောင့်မို့မဟာဝိပဿိ6ခုကပဋိသန္ဓေဘဝင်သုတိကိစ္စတတ်ခိုက်ဝီထီမှလွတ်တယ်နော်ဓာရတွေကလွတ်တယ်ဟုတ်လားတရားယုံကိစ္စတက်ခိုက်မှာဝီထီစိတ်လို့ပဲခေါ်ရတယ်ဒါကြောင့်မို့ဝီထီစိတ်လို့ပြောလိုက်ရင်သူ့ကိုကျင်ထားလို့မရဘူးပေါ့ဟုတ်လားအခိုက်အတန့်နဲ့ပြောမယ်ဆိုရင်တော့ကိုပဋိသင်္နေဘဝင်ကိစ္စဘဝင်သုတိကိစ္စတက်တဲ့အခိုက်သူဝီထီမို့စိတ်တရားယုံကိစ္စတက်ခိုက်ဝီထီစိတ်ဆိုတော့ဝီထီစိတ်ဘယ်လောက်ရှိသလဲဟေ့လို့ပြောရင်သူ့ထည့်ပြောရတယ်ဒါကြောင့်မို့ဝီတိစိတ်ဟာ80ပဲရှိတယ်။ဘာနှုတ်ထားလား။ရူပဝဆဝိဘက်9နဲ့အရူပဝဆဝိဘက်4။နော်။ဒါရဝိမုစိတ်ပါပဲ။ဟုတ်တယ်မလား။ဒါရမှာအမြဲလွတ်တဲ့စိတ်နှုတ်ထားတယ်။နော်။မဲကိုဝိဘက်9ခုကဒါရမှာအမြဲလွတ်တဲ့စိတ်မဟုတ်လား။အဲ့ဒီစိတ်တွေနှုတ်ထားတယ်။နော်။ဒါကြောင့်မို့ရူပဝဆဝိဘက်9ခုနဲ့အရူပဝဆဝိဘက်4ခုကအမြဲတမ်းသူတို့ကပဋိသနေပင်သုတိက္ခာ3ခုသာတတ်တယ်မဟုတ်လား။နော်သုံးကိစ္စသာတက်တဲ့စိတ်တွေဖြစ်တယ်သူတို့ကဓာရမှာအမြဲလွတ်တယ်ဒါကြောင့်မို့ဝီထီထဲမှာမဖြစ်ဘူးသူတို့ကတော့အမြဲတမ်းကိုနှုတ်ထားရမယ်ဝီထီစိတ်လို့ပြောရင်အဲမဟာဝိပဿိ6ခုကတော့ပရိသန္ဓေဘဝင်သုတိကိစ္စတက်ရင်ဝီထီကလွတ်မယ်မတက်ရင်တရားယုံကိစ္စတက်တဲ့အခိုက်မှာဝီထီကမလွတ်ဘူးနော်ဒါကြောင့်မို့ဝီထီစိတ်ဘယ်လောက်ရှိသလဲဆိုရင်80ပဲရှိတယ်အဲမဟာဝိပဿိ6ခုကမနှုတ်အောင်ဝိတိမုတ်စိတ်ဆိုရင်ခေါင်းကပြောသလိုပဲအမြဲတမ်းလွတ်တာဆိုရင်9ခုပေါ့နော်တာမင်ညာပြောမယ်ဆိုရင်တော့19ခုပေါ့အဲကောင်းပြီအဲ့တော့ကာမဝဆရဘုံမှာတဲ့ဝိတိစိတ်80သလုံးရတယ်နော်ကာမဆဘုံမှာဝိတိစိတ်80သလုံးဖြစ်နိုင်တယ်ရတယ်ဆိုတော့ဖြစ်နိုင်တာကိုဆိုလိုတာပေါ့နော်အဲ့တော့ကာမဆဘုံမှာဒီလိုဆိုရင်ရူပဆဝိပက9ခုမဖြစ်နိုင်ဘူးပေါ့နော်အရူပါစဝိဘက်၄ခုမဖြစ်နိုင်ဘူး။ဟောရူပါစကုသိုလ်ဖြစ်နေတယ်နော်။ကရိယာဖြစ်နေတယ်။အရူပါစကုသိုလ်ဖြစ်နေတယ်ကရိယာဖြစ်နေတယ်။ ဝိပဿနာမဖြစ်နိုင်တာဒါကာမစဘုံမှာဝိသိစိတ်ရှိစေအကုန်ရအတင်ညတဘုံမှာတပရူပောစ15ဘုံ၌တဲ့ကာမောစဘုံဆိုတော့ကိုငရဲဘုံလူဘုံနတ်ဘုံနော်ဟိုတာမင်းညပြောမှဆိုရင်ဒါငရဲဘုံလူဘုံနတ်ဘုံဟာလားကာမဝဆရရူပဝဆရဆိုတာကမြမဘုံမြမဘုံကရူပောစဘုံရှိတယ်အရူပောစဘုံရှိတယ်ရူပောစဆိုတာကတော့ရုပ်ရှိသေးတယ်ပေါ့နော်အရူပောစဘုံကျတော့ရုပ်မရှိတော့ဘူးနာမ်ကြီးရှိတယ်ကောင်းပြီအဲ့ဒီအရူပဝဆရဘုံအဲရူပဝဆရဘုံဘယ်လောက်ရှိတယ်လဲဆိုရင်16ဘုံရှိတယ်နော်အဲ့ဒီ16ဘုံမှာတဘုံကိုအတင်ညတဘုံလို့ခေါ်တယ်ဟုတ်လားနော်ဘုံမဲကြတော့တွေ့လိမ့်မယ်ကျန်တယ်တွေကိုတော့တာမညပဲခေါ်ကြပါဆိုရူပဝဆရလို့နော်အတင်ညတဘုံဆိုတာကရုပ်ကြီးရှိတဲ့ဘုံဒီဘုရားကပင်စမဇန်ကိုအထူးပွားများပြီးတော့နော်နံကိုမုန်းတဲ့ဟိုနံကိုမုန်းအောင်ပွားများပြီးတော့သူကတည်တဲ့အခါကျတော့ကိုအတင်ညတဘုံမှာသွားပြီးတော့ဖြစ်တယ်အဲ့ဒီအတင်ညတဘုံသွားပြတဲ့အခါကျတော့ရွှေရုပ်ကြီးလိုပဲလို့ဆိုတာပဲနော်ရုပ်ထုကြီးလိုပဲသွားပြီးတော့ဖြစ်တယ်ခုနပြောတဲ့ဇီဝိတာတော့ရှိတယ်သူကအဲ့အဲ့ဒါကွာတာရိုးရိုးရုပ်ထုနဲ့သူနဲ့ကွာတာအဲ့ဒါပဲအဲ့ဒီမှာဟိုကဘာ900သွားပြီးတော့ဖြစ်တယ်အဲ့ဒီအတင်ညတဘုံမှတပါရူပဝဆ15ဘုံအဲ့ဒီမှာလေဘယ်စိတ်တွေမရနိုင်ဘူးဘယ်စိတ်တွေရနိုင်တယ်လေဒေါသမှုထွေးမရဘူးနော်ဘာကြောင့်လဲဆိုတော့ဒေါသဖြစ်ရင်ဇံပြောက်တော့ဒေါသဆိုတာနိဝရဏတရားခေါ်တယ်နိဝရဏဆိုတာအတားအဆီး hindrance ခေါ်တယ်အင်္ဂလိပ်လိုပြောရင်ဟုတ်လား hindrance ရှိနေရင်ဇံမရနိုင်ဘူး hindrance ဖြစ်လာရင်ဇံပြောက်သွားမယ်ရူပောစပြမှာဆိုတာကဇံနဲ့နေတာဒါကြောင့်မို့ရူပောစဘုံမှာဘုံအဖြစ်ကိုကဒေါသမှုထွေးကိုပယ်ထားတယ်မဲ့နဲ့ပယ်တာမဟုတ်ဘူးနော်ဘုံအနည်းနဲ့ပယ်တာဒါကြောင့်မို့အဲ့ဒီဘုံမှာဒေါသမှုတွေဘယ်တော့မှမဖြစ်နိုင်ဘူးပြီးတော့ပကိမ့်မိုင်းတို့ကဝုဒ္ဓသင်္ခါတို့ကဘာတွေ့ခဲ့ပြီလဲရူပောစဘုံမှာခန္ဓာပတာရမရှိဘူးဇိမ်ဝပတာရမရှိဘူးကာပတာရမရှိဘူးခန္ဓာပတာရမရှိဘူးဆိုရင်ခန္ဓာဝိညာဉ်တွေဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးပေါ့နော်ဇိမ်ဝပတာရမရှိဘူးဆိုရင်ဇိမ်ဝဝိညာဉ်တွေမရှိမဖြစ်နိုင်ဘူးကာယပတာရမရှိဘူးဆိုရင်กายวิญญาณတွေမဖြစ်နိုင်ဘူးပေါ့ဟုတ်တယ်မလားဒါသူကသူရှင်းတယ်ဒါကြောင့်မို့ခန္ဓာတွာခန္ဓာဝิญญาณတွေနှစ်ခုစိမ်ဝါဝิญญาณနှစ်ခုกายวิญญาณနှစ်ခုသူတို့လည်းမဖြစ်နိုင်ဘူးမဟာဝိပဿနာရှိဆိုတော့ကာမောစဘုံမှာဒါဖြစ်တာနော်ကာမောစဘုံမှာဖြစ်လို့ကာမောစဝိပဿနာလို့ခေါ်ရတာဟုတ်လားအဲ့တော့သူကရူပစဘုံမှာမဖြစ်နိုင်ဘူးအရူပစဘုံမှာလည်းမဖြစ်နိုင်ဘူးအဲ့ဒီစိတ်တွေမှတပါတခြားဝီထိစိတ်တွေဖြစ်နိုင်တယ်နော်ဒါဖြင့်အကုသိုလ်စိတ်ထဲကဘာတွေဖြစ်နေလဲဒေါသမှုတွေကမှတပါဆိုရင်လောဘမှုစိတ်ရှိခုဖြစ်နေတယ်မောဟမှုစိတ်နှစ်ခုဖြစ်နေတယ်နော်အဲပြီးတော့ကိုရူအဟိတ်စိတ်ထဲကဘာဖြစ်မလဲစက္ကူဝိညာဉ်တွေဖြစ်မယ်စက္ကူဝိညာဉ်နှစ်ခုဖြစ်မယ်သောတဝိညာဉ်နှစ်ခုဖြစ်မယ်နော်ကာနစေဝကာယကြော်လိုက်တံပတိဆိုင်နှစ်ခုဖြစ်မယ်တံတိရဏသုံးခုဖြစ်မယ်ဟုတ်လားပြီးတော့ဟိုဘွယ်ကရိယာသွားရင်ပိသဒ္ဒရာဝိဇံမနောဒ္ဒရာဝိဇံဟာတိတုပ္ပါဖြစ်မယ်ဟုတ်ပြီလားအဲဟောမဟာဝိဘက်စိတ်အဲမဟာကုသိုလ်စိတ်ရှိခုဖြစ်မယ်မဟာဝိဘက်မဖြစ်နိုင်ဘူးမဟာကရိယာဖြစ်နိုင်တယ်နော်ရူပဝဆစိတ်ကြတော့ကုသိုလ်ရောဝိဘက်ရောကရိယာရောဖြစ်နိုင်တယ်အရူပဝဆရဆိုရင်ကုသိုလ်ဖြစ်မယ်ကရိယာဖြစ်မယ်ဝိဘက်မဖြစ်နိုင်နော်တော့ကိုဟို message ဖို့စိတ်တွေဖြစ်မယ်နော်ဒါကြောင့်မို့ရူပဝဆရအတဉ္ဇသက်ကျင်သောရူပဝဆ15ဘုံမှာဝိတိစိတ်80တဲကဒေါသမှုတွေးမဖြစ်ဘူးကန္နဝิญဉ္ဇေဇေဝဝิญဉ္ဇကာဝิญဉ္ဇ6ခုမဖြစ်ဘူးမဟာဝိပဿစိတ်6ခုမဖြစ်ဘူးဆိုတော့ကို6ကနှစ်ကရှေ့ရှေ့ရှေ့16နော်80တဲ16နှုတ်64ဒါတာမညာအဖြစ်သွားတယ်ဟုတ်လားအကယ်၍ဘုံတွေကိုနားလည်ပြီးတဲ့နောက်ကြတော့ကိုပထမဇန်ဘုံမှာဒုတိယဇန်ဘုံမှာစသည်ဖြင့်လှုပ်လှန်တမျိုးလာအောင်နော်အဲ့ဒါတော့နောက်မှာကဲအတင်ညာဘုံမှာကြတော့ကိုစိတ်လုံးဝမရဘူးသူကြတော့ဘာမှကိုပြောစရာမလိုအရူပဝဆရဘုံသွားကြဆိုအရူပဝဆရဘုံမှာထပ်နှုတ်အောင်လေဦးမှာနော်အဲ့တော့အရူပဝဆရဘုံမှာဒေါသမှုတွေးမဖြစ်နိုင်ဘူးစက္ကုဝิญဉ္ဇတွေသောတဝิญဉ္ဇတွေဖြစ်နိုင်မှာမလားအရူပဝဆရနန်းရှိတာပဲနန်းကြီးရှိတာရုပ်မှမရှိပဲစက်မျက်လုံးမရှိဘူးစက္ကုပဒါရမရှိသောတပဒါရမရှိကာဏစီဝါကပဒါရမရှိဘူးစက္ကုအဲ့တော့ဒွေးပစ္စဝิญဉ္ဇ10နော်မဖြစ်နိုင်ဘူးတံပတိဆိုင်တစ်ခုရော သူတို့ကပင်စဒွါရမှာသာဖြစ်တာဟုတ်လားဆိုတော့ဟိုမှာဖြစ်နိုင်အောင်တန်တိနာသုံးခုရောတူတူပဲမဖြစ်နိုင်ဘူးနော်ပင်စဒွါရဝိဇ္ဇာလည်းမဖြစ်နိုင်ဘူးပြီးတော့ဟတိတုပ္ပကတော့လည်းပဲသူတို့ကကာယခန္ဓာကိုယ်မရှိတော့မပြုံးနိုင်ဘူးနော်အဲ့တော့ဟတိတုပ္ပလည်းမဖြစ်ဘူးမာယုဝစိတ်ရှိခုကတော့မာယုဝစိတ်ကာမစပုံမှန်သာဖြစ်လို့မဖြစ်နိုင်ဘူးရူပါစကုတုမဖြစ်နိုင်ဘူးရူပါစကရိယာမဖြစ်နိုင်ဘူးလူအစားဝိပက်လည်းမဖြစ်နိုင်ဘူးမှန်ကတော့ဟုတ်လားဝိပက်ကဟိုဟိုဗာလဲဝိတိစိတ်မဟုတ်လို့ဒီတဲ့ထဲမရေးတာနော်ဝိတိစိတ်ဆိုတဲ့အနေနဲ့တပြိုင်တည်းလူအစားဝိပက်ကကျင်မိတာဖြစ်နေဒါကြောင့်မထည့်မရေးတာလူအစားကုသိုလ်ဝိပက်ကရိယာသုံးခုလုံးမဖြစ်ဘူးမှန်ကတော့ပြီးတော့ကိုအရူပဝဆရကြတော့အကုန်လုံးဖြစ်နိုင်တယ်ပေါ့နော်ပြီးတော့ကိုတွန်းတံပတ္တိမဲ့စိတ်မဖြစ်နိုင်ဘူးဟုတ်လားဒါလည်းဟိုဘာတော့ကဟိုဘာလို့ဝိတုသင်္ခါတော့ဝိတုမမီတဲ့စိတ်တွေနဲ့မီတဲ့စိတ်တွေခွဲလုံးကပြောပြီနော်သောတာပတ္တိမဲ့စိတ်တခုမဖြစ်နိုင်ဘူးဒါဖြစ်ရင်မဖြစ်နိုင်တာတွေကြည့်လေစမ်းအဲဒေါသမှုတွေပင်စဝိညာဉ်ဆို30ဆို12တန်တီတန်ပတိဆ2ဆိုတော့ဘယ်လိုလဲ14တန်တီနာ3 19ပိစဒရဝဇန်10 18ဟာတိတုပတ်19မာဟုဝစီ8ခုဆိုတော့ဘာလို့19ရဲ့8ရဲ့29ရဲ့အဲရူပသကုတုကရိယာ30ရယ်39ရယ်သောတာပရိမတ်1ရယ်38နှုတ်လိုက်စမ်း42ပဲကြာနော်အဲ့ဒီ42ပါးဟာဟိုးတုန်းကပြောခဲ့တဲ့အဲဝုထုသင်္ခါရကပြောခဲ့တဲ့ဝုထုယုတ်ကိုဘယ်တော့မှမမှီဘူးဆိုတဲ့စိတ်42နဲ့အတူတူပဲနော်ဝုထုယုတ်ဘယ်တော့မှမမှီဘူးဆိုတဲ့ကသူတို့ကအရုပပုံဖြစ်တာ哦ဟုတ်တယ်မဟုတ်လားအေးအရုပပုံမှာဝုထုမှမရှိပဲနော်ဒါကြောင့်မို့အရူပဝဆရဘုံမှဖြစ်နေတဲ့ဝီတိစိတ်ပေါင်းဘလော့ရှိတယ်လေ42ပါးအဲ့ဒီ42ပါးဘယ်ဟာတွေလဲဆိုရင်သောတမှုတွေစသည်ကျင်သောလို့ပြောရင်ပြောကဲမကျင်မဲနဲ့ရတာတွေလျှောက်ကြည့်လေရအောင်ကဲပါအကုသိုလ်စိတ်တွေကဘယ်နှခုရမလဲလောမှုစိတ်ရမယ်မောမှုတွေရမယ်နော်အဟိစိတ်တွေကဘာတွေရမလဲဟမ်အဟိစိတ်တွေကစကုဝဉ္ဉ္တွေးရမလားမရဘူးသောတာကာဏစိမ်းပါကာယမရအောင်တံပတိဆိုင်တွေးမရအောင်တန်တီနာသုံးခုမရအောင်ပိစဒရဝိဇံရမလားမရဘူးမနောဒရဝိဇံရမယ်ဟတိတုပ္ပမရဘူးဒါဖြင့်တစ်ခုတည်းရတယ်ဟမ်မနောဒရဝိဇံတစ်ခုတည်းရတယ်ကဲကာမစကုတုစိတ်မဟာကုတုစိတ်ရှိခုရမယ်အရုပပြမှာမဖြစ်နိုင်နဲ့ဒါမှမဟုတ်မဟာဝိပ္ပစိတ်ရှိခုမဖြစ်ဘူးနော်မဂ္ဂရစိတ်ရှိခုဖြစ်နိုင်တယ်။ရူပါစစိတ်ကြတော့တခုမှမဖြစ်နိုင်ဘူး။ဘာလို့ဆိုတော့ तू ကအထက်တန်းကြတဲ့ဆံရမှာတော့အောက်တန်းဆံကို तू မသွားတော့ဘူး။ဒါကြောင့်မို့ရူပါစကြတော့ကုသိုလ်လည်းမရဘူး၊ဝိပက်လည်းမရဘူး၊ကရိယာလည်းမရဘူး။အရူပါစကြတော့ရမှာပေါ့နော်။ကုသိုလ်ဥပ္ပေကရိယာ။ပြီးတော့မက်စိတ်ထဲကပြောမယ်ဆိုရင်သောတပတိမက်စိတ်မရဘူး။ပြီးရင်ကျန်တဲ့လောကဓာတ်စိတ်ခုနှစ်ခုရမယ်။ဟဲ့ဒါကြောင့်မို့ပေါ့လဲရင်42ပါးအဲ့ဒီဝိတိစိတ်42ပါးရမယ်။အထူးလေးမှတ်เสียရှိသေးတယ်နော်အဲ့ဒီအထူးကတော့ဗာတော့အထက်အရူပဝဆရဘုံ၌အောက်အရူပဝဆရစိတ်များမရအထက်ရောက်ပြီးအောက်ဟာပျောက်တာပဲသူတို့ကနော်အဲ့တော့ဘုံကလေးလေးဘုံရှိတယ်ဟိုစိတ်လေးမျိုးရှိသလိုပါအာဂတနိစ္စယရဏဘုံဝိညာဉ်နိစ္စယရဏဘုံအာကိစ္စညာယရဏဘုံနေဝတိညာနာတင်ညာယတနာဘုံအဲ့တော့အာဂတနိစ္စယရဏဘုံမှာဆိုရင်တော့၄ခုစလုံးရမှာပေါ့ဝိညာဉ်နိစ္စယရဏဘုံဆိုရင်၃ခုပဲရတော့အောက်တစ်ခုပြုတ်သွားပြီ။အာကိစိဉ္ဇဏယရဏဘုံဆိုရင်တစ်ခုပဲရမယ်။အောက်တစ်ခုပြုတ်သွားပြီ။နေဝတိညာနာတိညာယရဏဘုံဆိုရင်တစ်ခုပဲရမယ်။အောက်သုံးခုပြုတ်သွား။အဲ့ဒီလိုလည်းပဲအထူးခြားချက်ရှိသေးတယ်။အဲ့တော့တဘုံစီစီစစ်မယ်လေ့လာမယ်ဆိုရင်အဲ့ဒီဒါကိုထက်တွေ့ရမယ်။ဟုတ်လား။အရုပါစာ၄ဘုံဆိုတဲ့အနေနဲ့ပြောရတော့ဒါပေါင်းပြောထားတာမို့လို့ဒါ42ပါးရတာ။ဟုတ်လား။တစ်ခုစီသွားမယ်ဆိုရင်42ပါးရကြမှာရမယ်။နော်။ဒါကဝီတိစိတ်ဘုံမှာဖြစ်နိုင်တဲ့ဝီတိစိတ်တည်းအဲ့တော့တာမင်ညာအပြင်မေးမယ်ဆိုရင်တော့ကိုဝီတိမုတ်စိတ်ပါထည့်ပြီးတော့ဖြေရမှာနော်အရုပ္ပောသဘုံမှာစိတ်ဘလောက်ဖြစ်နိုင်တယ်စိတ်လို့တာမင်ညာပြောမယ်ဆိုရင်အရုပ္ပောသဝိပက်၄ခုလည်းထည့်ပြီးတော့ဖြေရလိမ့်မယ်ဟုတ်တယ်မလားရူပ္ပောသဘုံမှာဘလောက်ဖြစ်နိုင်တယ်ဆိုရင်ရူပ္ပောသဝိပက်၅ခုလည်းထည့်ဖြေရမှာဒါကြောင့်မို့ဟိုဘုရားပြီးတဲ့အခါပေါ့လေဘုရားယူမှာဆိုရင်အဲ့ဒါကြီးလှည့်လှည့်မိတတ်တယ်ဟုတ်လားအဲရူပါစမှာပုံမှန်ဖြစ်နေတဲ့စိတ်ဆိုရင် တချို့ကဝီဒိစိတ်မေးလဲထင်မယ်ဝီဒိစိတ်ဖြစ်ရင်သူလွဲပြီပေါ့ဟုတ်လားတွေ့တွေ့တာဒါဒီမှာဆိုတာအရေးကြီးတယ်ဒါမှမဟုတ်ဒီမှာဝီဒိစိတ်လို့ပြောရင်တစ်မျိုးစိတ်လို့ပြောရင်တစ်မျိုးဟုတ်လားကာမစဘုံကြတော့မတူဘူးဘာလို့လဲဆိုတော့ဟိုမဟာဝိပဿနာရှိခူကသူကဝီဒိစိတ်လည်းဖြစ်နေတယ်ဝီဒိမုတ်စိတ်လည်းဖြစ်နေတာအဲ့တော့ကာမစဘုံနေပြောရင်တော့ဝီဒိစိတ်လည်း80ပဲဝီဒိမုတ်စိတ်လည်းအဲ့လေစိတ်လည်း80ပဲဝီတိမုတ်စိတ်အဲဝီတိစိတ်လည်း80ဟုတ်တယ်မလားကာမဆပုံမှာစိတ်ဘလို့ရနိုင်လဲမေးလဲပဲ80ပဲဟိုဘာလို့ဆိုရူပါဆဝိပက5ခုနဲ့အရူပါဆဝိပက4ခုကမရပဲဘူးဒါကြောင့်မို့သူကြတော့ကာမဆပုံကြတော့စိတ်လို့ပြောပြောဝီတိစိတ်လို့ပြောပြောဒါပဲလာလိမ့်မယ်အရူပါဆပုံဆိုရင်သူထူးသွားမယ်နော်အရူပါဆပုံဆိုရင်ထူးသွားမယ်အေးအဲ့ဒါဟာပုံစိတ်ရအကျဉ်းပြင်းပဲဒါနောက်ခါမှာ32ပုံကိုနားလည်ပြီးတဲ့နောက်အသေးစိတ်ကြည့်ကြမယ်ဆိုရင်နော်အဲ့ဒီဇာကွက်ရှိတယ်အဲ့ဇာကွက်ဟာအသေးစိတ်ပြထားတာအဲ့တော့အခုတန်းလျှောက်ပြောနေဘုံမှာကိုကမသိသေးဘဲနဲ့လျှောက်ပြောနေရင်အဲဒုက္ခများမယ်ဟုတ်လားအဲ့တော့ဘုံကိုလေ့လာပြီးတဲ့နောက်မှာဒီဇာကွက်နဲ့ပြန်ပြီးတော့တိုက်ဆိုင်လေ့လာမယ်သူအခုတည်းကကိုကြည့်ခြင်းလည်းကြည့်ထားပေါ့လေနော်အဲ့တော့ဒီထက်ကြတော့ကိုဟိုဝီတိစိတ်တင်မကဘူးစိတ်ကိုအကုန်ရတာရေးလိုက်မယ်ဒါကြောင့်မို့ဟိုနောက်ဆုံးမှာတင်ချာမတူတာတွေတွေ့လိမ့်မယ်နော်ပထမဇန်ပုံမှာ65တို့ဘာလို့တွေ့လိမ့်မှာဟုတ်လားဘယ်နဲ့ဝီဒီစိတ်64ဒီမှာ65ဖြစ်နေဆိုတော့ဒါဝီထီမှုစိတ်ပါထည့်ထားတာဒါကတော့ပြတ်သွားတယ်အဆုံးကမလို့ဒီပေါ်ဟာပဲလို့တယ်အဲဒီဘုံ
30
တပုံရှိတယ်အဲ့
မှာဘုံ
30ဟမ်ဟောဒီဘုံ30ကဟိုကမထည့်လို့ဘာခေါ်လဲအတင်ညာတဲ့ပုံမထည့်ဘူးအတင်ညာရှိမှမရှိပဲဟုတ်စိတ်မဖြစ်တဲ့ပုံကိုသူမထည့်လို့အဲ့ဒါကြောင့်30နေ
တ
ာပါအဲ့ဒီပုံမှာထည့်ရင်30တပုံအဲ့ဒီဟိုနောက်ပတ်ကျတော့အဲ့30တပုံအကွက်နဲ့သူတီးချလာလိမ့်မယ်အဲ့လို30တပုံအသေးစိတ်တိပြီးမှတခါဘာစိတ်ဘာစိတ်ရစတွေ့ရင်ပိုကောင်းတယ်ဟုတ်လားအခုနေတွေ့နေရတော့လွယ်ဘူးပြောရလဲထက်နေလေမဟုတ်ကြတော့လောက်အောင်နော်အေးဒါဟာဘုံစိတ်ရာဒီနေ့ဒါဝီတီပိုင်းအကုန်ပဲနော်ကဲဝီတီပိုင်းနောက်ကလေးပြန်ပြီးတော့စဉ်းစားကြည့်တာဘာတွေလုတ်ခဲ့ကြရလဲပင်စဒွါရဝီတီရှိတယ်နော်မနောဒွါရဝီတီရှိတယ်အဲဒီမနောဒွါရဝီတီမှာလည်းပဲယူယူကာမဇောမနောဒွါရဝီတီရှိတယ်ဇံမနောဒွါရဝီတီရှိတယ်အဲမက်ဖူမနောဒွါရဝီတီရှိတယ်ဟုတ်တယ်မလားနော်အဲ့ဒီဇံဝီတိမှာလည်းပဲပထမရတဲ့ဇံဝီတိရှိတယ်နောက်ဇံဝင်စားတဲ့ဝီတိရှိတယ်နော်မဲဝီတိကတော့ဒီဝီတိတစ်ခုတည်းပဲသို့တော့ဖူဝီတိကြတော့ကိုနောက်ခါပြန်ပြီးတော့ဖူဝင်စားတဲ့ခါမှာဖြစ်တဲ့ဝီတိရှိတယ်ဟုတ်ကလားဒါတွေကိုတမပတ္တိဝီတိလို့ခေါ်တယ်နော်ပြီးတော့ကိုပါလဲစိတ်စေတသိက်တရားစေတသာယုတ်ရောချုပ်သွားတဲ့ဝီတိရှိသေးတယ်និရောဓတမပတ္တိဝီတိဟုတ်တယ်မလားဒါတွေလေ့လာခဲ့ပြီနော်ပြီးတော့ကိုဟိုဘယ်အယုံနဲ့တွေ့ရင်ဘယ်ဝိပဿစိတ်တွေဘယ်တရားယုံနေဖြစ်ရမလဲအဲ့ဌာနဲ့ဟိုအဋ္ဌာယုံနဲ့တွေ့ရင်ဆိုတော့သောမနတဖြစ်မှာအနိဋ္ဌာယုံနဲ့တွေ့ရင်ဥပေက္ခဖြစ်မှာစသဖြင့်ဒါတွေလည်းလေ့လာခဲ့ပြီနော်ပြီးတော့ကိုဇောရိအနေနဲ့တစ်ချိန်သာဇောတဲ့ဇော2ချိန်3ချိန်4ချိန်5ချိန်6ချိန်9ချိန်ဇောတဲ့ဇောဒါတွေလည်းလေ့လာခဲ့ပြီဟုတ်တယ်မလားအဲ့ဒါပြီးတဲ့နောက်ဘာလေးဘာလို့ဘယ်ပုဂ္ဂိုလ်ဒီမှာဘယ်စိတ်တွေရနိုင်လဲပုဂ္ဂိုလ်72မျိုးနဲ့စိတ်တွေနဲ့လေ့လာခဲ့ပြီเนาะအခုဒီနေ့ပါတော့ဘုံနဲ့စိတ်နဲ့အဲဘုံနဲ့စိတ်နဲ့မှာတော့ခုနပြောလိုက်တဲ့ဘုံ31ကအသေးစိတ်မလေ့လာသေးတဲ့အတွက်ကြောင့်မို့ကာမောစရဘုံရူပောစရဘုံအရူပောစရဘုံအဲ့လိုအများနဲ့ခြုံပြီးတော့ဒါရတဲ့ရတဲ့တဲ့လောက်လေ့လာခဲ့ပြီเนาะအပူလေးကတော့ဘာလို့ခုနပြောလိုက်အန္တရာယ်5ပါးကတော့ဒီမှာဒီလောက်ကြည်ကြည်မသိလဲဖြစ်တာပါပဲဟုတ်လားအဲ့မလို့ဒါကတော့အရေးကြီးတဲ့အဲသိစရာဖြစ်တဲ့အတွက်ကြောင့်မို့အန္တရာယ်၅ပါးလည်းအကျေပြောလိုက်ပြီနော်အဲ့ဒီလင်္ကာလေးတော့ရအောင်လားကြည့်ထားကံကိလေသဝိပါကဝါဒတိတ်ကမာနတ်ယွာနိဗ္ဗာန်မေဖူဇံ၅တန်အန္တရာတိတ်ကောင်းတယ်ပြီးတော့ဒါကတော့ကိုယ်ကိုယ်တိုင်လည်းပဲသတိထားစရာပြုစိုက်စရာကဲဒီနေ့အဲ့ဒါပြီးကြစို့တဲ့